အရင်တော့ကပြောတာတွေလည်းအများကြီးကြားဘူးနားဘူးပြီးသားဖြစ်နေတော့ဒီပြောပုံပုံနဲ့ပတ်သက်ပြီးတော့နားရနေပြီလို့ပဲသဘောပေါက်ထားပါတယ်ဒီဘုန်းကြီးကဆရာဟောတဲ့ကမ္ဘာကြက်ထားမှတ်ထားတာတွေပြောလို့သိမရှိအဲ့တော့သဘောပေါက်ပြီးသားဖြစ်နေစဉ်းစားမိတာလေးတွေကိုယ်တိုင်ပြုံမှုတာလေးတွေအဲ့စဉ်းစားကြရလေးတွေကိုပဲပြောလို့ရှိတယ်။ဒါတော့ပြောတဲ့ခါမှလည်းပဲဘဝကိုတိတ်တဆိတ်ဆိတ်နေဖို့တန်ဖိုးဆိတ်ဆိတ်နေဖို့ဘဝရဲ့အရေးတွေမြင်မာဖို့အဲ့ဒါကိုလည်းပဲတော်ကြီးလေးထားပြောပြောလို့ရှိပါတယ်။ဒါတွေလည်းသိကြတာဖြစ်နေတာ။ဘာဖြစ်လို့လဲဆိုတော့မိမိရဲ့သဘောထားကတရားတစ်ခုကိုစဉ်းသုံးလို့ရှိတယ်အဲ့ဒီတရားရဲ့အကျိုးတရားကိုဘဝမှာသိနေတယ်သူရဲ့အကျိုးကျေးဇူးကြီးတရားသိနေတယ်လို့ပြောလို့ရှိတာကိုတကယ်လည်းပဲအဲ့လိုဖြစ်နေတာကိုကိုယ်တိုင်လည်းတွေ့ရတယ်လို့တခြားတရားဓမ္မတွေမှာလည်းပဲသူတို့ဘဝအဖက်ဖက်ကဘုရားတိုးတက်လာတာကောင်းမွန်လာတာအရေးကြီးတွေပြေဝလာတာကိုတွေ့ရတယ်ဒါကြောင့်ဘဝကိုတန်ဖိုးထားတတ်အောင်ကိုယ့်ကိုယ်ကိုတန်ဖိုးထားတတ်အောင်အများကြီးပြောနေတာပါလူတွေကဘာလို့တံမိုးထားတယ်လဲတကယ်မေးကုန်ပြီးတော့ခဏခဏမေးဘူးတယ်နော်ဒီနေ့တော့ရှင်ကြိုက်လို့ပြောချင်တာလေးတစ်ခုရှိတယ်အဲ့ဒါလေးနဲ့ပတ်သက်ပြီးတော့နည်းနည်းအကြောင်းအရာကအင်္ဂလိပ်လိုဖြစ်နေလို့အရှင်းကြီးလည်းဖြစ်နေတယ်အဲ့ဒါကိုမှတ်ထားကြတယ်လူတယောက်အကြောင်းကိုလည်းလူသူလည်းလူပဲဟောသူများအကြောင်းကိုလည်းသိရတာတခါလေးကိုယ်တည့်နည်းယူစရာအတိယူစရာငြိုက်ရသူများအကြောင်းကိုကိုသိလာတဲ့ခါမှာကိုအကြောင်းကိုလည်းကိုသိလာတယ်အဲတော့ဒီလူကလည်းပဲအခုခေတ်မကြသေးခင်ကမှဆုံးသွားပါတယ်နေခဲ့တဲ့သူကရှိခေတ်ကလည်းမဟုတ်ပါဘူးအဲတော့ခေတ်ပညာတတ်အဲတော့ဒီလူကလည်းဗမာလူမျိုးမဟုတ်ဘူးအနောက်နိုင်ငံကအမေရိကန်လူမျိုးဖြစ်တယ်အဲတော့အမေရိကန်ပြင်ဖြစ်တော့လည်းပဲဒီလူကဒီစိတ်ပိုင်းနံပိုင်းနဲ့ပတ်သက်ပြီးတော့ညံ့ညက်ဖို့ဒီအတန်စိတ်ဝင်စားတယ်။ဒီတက်တက်လုံးနဲ့တော်လေးကြိုးစားလုပ်တယ်။ဒီလူရဲ့နောက်ကြောင်းသူအထုပ်ပတ်တယ်။နည်းနည်းလောက်ကိုပြောမယ်။သူကအရင်တော့သတင်းစာတိုက်တစ်ခုမှာသတင်းတောက်လုပ်ခဲ့တယ်။ပညာတော့ပညာတတ်တယ်။အလောက်ကန်နေတဲ့ပထမတော့သူသတင်းတောက်လုပ်တယ်။အဲ့လိုနဲ့ပဲသူဘဝအတိတ်ကြုံကြီးတော်တော်များများရတဲ့ခါမှာလောကအကြောင်းနဲ့ကိုသိလာပြီးတော့စိတ်ရဲ့ကြည်လင်အကြောင်းကိုမြင်မှတ်မှုတော့ဒီစိတ်အားတန်ပါအဲ့တော့သူ့အကြောင်းကိုသူ့ရဲ့ထူးထူးခြားခြားစိတ်ရဲ့သဘောထားနဲ့ရုပ်ဝင်ဖြူပုံတွေကိုပြဋိဌာန်းမိတဲ့လူတော်များများသူ့အနားမှာလာပြတော့နေကြပြတော့သူပြောတာကိုနားခံတယ်မှတ်သားတယ်သူစီကအင်းကြီးပြီးတော့လည်းပဲလုတ်ကျင်တာတွေလုတ်ကျတာပေါ့အဲ့ဒီအချိန်မှာစိတ်ပညာပါရဂူကြီးတွေလည်းအများကြီးပါတယ်အခုခေတ်အနောက်နိုင်ငံမှာဒီဘာသာတရားအဖြစ်ဖြစ်ဗုဒ္ဓဘာသာတရားကိုနည်းနည်းနည်းစိတ်ဝင်စားလို့တော့စိတ်ပညာရှင်တွေတော်တော်များတာတွေ့ရတယ်။ဆရာဝန်တွေတော်တော်များတာတွေ့ရတယ်နော်။ psychologist တွေ psychotherapist တွေ doctor တွေတော်တော်များတွေ့ရတယ်။ tech တွေက professor တွေတော်တော်များပါနေတာတွေ့ရတယ်။အဲ့တော့ကြည့်ပညာရှင်နည်းနည်းပညာတတ်တဲ့သူကဒီနည်းနည်းမှုကိုပို့ပြီးတော့ခံစားတတ်တယ်၊တမိုးထားတတ်တယ်၊ဆရာဝန်တွေလုပ်နေတယ်ဆိုတာတွေ့ရတယ်။ပညာလုံးလုံးမတတ်တဲ့သူကဒီလိုနည်းနည်းတာကိုသူများစွာဖြင့်ပြောတာနော်လူတိုင်းလုံးမဆိုလို့နေနေမှုဘက်ကိုသူတိတ်အယုံဆိုင်သူပစ္စည်းဥစ္စာရှာဖို့ပို့ပြီးတော့ဥစားပေးတယ်ပြီးတော့လည်းပဲတချို့ပညာတတ်တယ်ပစ္စည်းဥစ္စာဘက်ကစီးပွားရေးဘက်ကအင်မတန်အောင်မြင်ကြတယ်အောင်မြင်တော့အလုပ်ကလည်းအင်မတန်များပြီးတော့ဒီပစ္စည်းဥစ္စာနဲ့ပဲတစ်လုံးအချင်းကုန်သွားတယ်ဒီအလုပ်ကိုဖြတ်ထားပြီးတော့ဒီစိတ်ပိုင်းနံပိုင်းအဋ္ဌညာစိတ်ဓာတ်မြင့်မြန်မှုရင်းကျက်မှုဘက်ကိုသူပြေဝရအချင်းရှိတော့သူမလုပ်ကြည့်ကြအောင်ဆိုတော့လုတ်ကြည့်ကြတဲ့လူတွေကိုနည်းနည်းကဲခတ်ကြည့်တဲ့ခါမှာပညာနဲ့တော်တော်တက်တယ်အဲလူလက်တန်းစားလို့ခေါ်မှာပေါ့နော်ဟိုအောက်ဆုံးလည်းမဟုတ်ဘူးအထက်ဆုံးလည်းမဟုတ်ဘူးလူလက်တန်းစားလည်းဖြစ်တယ်သာဝတိသူမှာတော်တော်ပြည့်စုံတယ်ဆိုတော့အချိန်ပုံလည်းဖြစ်တယ်အဲ့ဒါလို့သူကပုံပြလို့ဖြစ်တာတွေ့ရတယ်နော်အဲ့တော့ဒီအခုပြောချင်တဲ့လူတယောက်အကြောင်းမှလည်းပဲဒီလူကလည်းအဲ့ဒါလို့ပဲစီဥစ္စာသိမ့်ခံတာဘူးသိရှင်းရလို့လည်းမဟုတ်ဘူးသူမှာတော်တဲ့သာဝတိတက်ပြည့်စုံတယ်သူ့အကြောင်းအရှိကြီးတွေကနည်းနည်းလေးဖြတ်ပြတော့ဒီမှာရေးကူးထားလိုက်တော့ အဲ့ဒါကသူ့ရဲ့စိတ်နဲ့သဘောထားနဲ့စပြီးတော့ All natural objects seemed to have a charm for him. Natural objects ဒီတစ်ပင်တော်တောင်ကြီးကြီးဒါတွေအားလုံးဆိုတာဒီစိတ်ဓာတ်ပို့ပြီးတော့ sensitive ဖြစ်လာတယ်စိတ်မွေးနူးညံ့လာတယ်ဆိုတာလူပေါင်းကင်မှာရှိတဲ့မြောက်ကိုဒီပို့ပြီးတော့တန်ဖိုးထားတတ်တယ်ပို့ပြီးတော့လည်းခံစားတတ်တယ်အဲ့ဒါဒါကဒီဘုန်းကြီးတို့ရဲ့ကိုယ်တွေ့လည်းဖြစ်တယ်။သောရမအတူနေကြတဲ့ဘုန်းကြီးတို့များတဘဝတောတောင်ကြီးကြီးကျယ်ရီလာရပါဝင်ပေါ့။အဲ့ဒါတွေသိစိတ်ဝင်စားတယ်။ဒါတွေရဲ့အနှပါကိုလည်းတန်ဖိုးထားတယ်။အဲ့တော့တရားသောရမတရားထုတ်နေတဲ့ဘုန်းကြီးတွေကအနှပါကိုတန်ဖိုးထားတယ်ဆိုတော့ကြားလာနည်းနည်းဆန်းနေမှလားမသိဘူး။အမှတ်တမဲ့ပြေးမယ်ဆိုရင်တော့မတော်တဲ့နေတဲ့ဘုန်းကြီးတွေကသူတို့ကဘာဘူးမှစိတ်ဝင်စားတော့ဘူးလို့ထင်စရာဖြစ်တယ်နော်။အဲ့လိုမဟုတ်ဘူး။ဟိုကလုဒါရီမှာမြတ်စွာဘုရားကိုကပိလုကြီးပြေကိုကြွားဝင်ပြင့်တဲ့ခါမှာဂါထာပေါင်းများစွာနဲ့ဖြောက်ထားတဲ့ဆိုကြားခွေ့နော်အဲ့ဒီဖြောက်ထားတဲ့ဂါထာတွေမှာဘယ်လိုအကြောင်းအရာတွေညားမယ်လို့ဖြစ်နေလဲတောတောင်ဒါယာဘုံအကြောင်းတွေညားနေနော်တောတောင်အတန်ဒါယာတဲ့အကြောင်းပန်းဒီကုပွင့်နေတဲ့အကြောင်းရတိဥဒ္ဓအတန်ကောင်းတဲ့အကြောင်းပြောပြီးမှမြတ်စွာဘုရားကြွားတော်မူတာဒီလိုပြန့်ဖြောက်တယ်ပါတယ်နော်ပြီးတော့အဲ့ဒီကလုဒါယီအမတ်ရှောက်ထားတဲ့ဂါထာတွေကိုပဲအခြေခံပြီးတော့ရှင်ဥတ္တမကျော်ကတောလားရေးထားတယ်။ကြားဘူးလားမသိဘူး။စာပေဝါနာပါတဲ့လူဆိုရင်တော့ကျွန်တော်ကကြားဘူးမှာပါ။နော်။ရှင်ဥတ္တမကျော်တောလားတောလားဆိုတာတောရဲ့သာဘသာယာဘုံကိုဆက်ကြည့်တာလေ။ဖွက်ထားတာ။အဲ့တော့စိတ်ဤကြမ်းတဲ့လူကတောရနေတဲ့ကောင်ကဘာကိုကြည့်လိုက်ကြည့်လိုက်ကြည့်တဲ့အရာမှမများ။ဤကြမ်းတဲ့အတိတ်တွေကိုထောင်းအဲ့ဒါဘာကြောင့်လဲဆိုတော့သူစိတ်ထဲမှာဖြစ်ပေါ်နေတဲ့အေးချမ်းမှုကိုပြန်ထင်ရတဲ့သဘောပဲစိတ်ရှင်းရင်းနေတယ်ပူလောင်နေတယ်လို့ဘာကိုကြည့်လိုက်ကြည့်လိုက်သူစိတ်ထဲမှာအဲ့ဒါပူလောင်နေတဲ့အတိတ်တွေပဲဆောင်းနေတယ်စိတ်ညစ်စရာပဲဖြစ်တယ်ဆောင်းသွားတာများအဲ့တော့တခြားဘုန်းကြီးတစ်ပါးလည်းပြောတယ်သင်ဟာတော့တော့မှတပါးတဲ့နေမယ်ဆိုရင်တဲ့စိတ်တင်နေတဲ့ပြိဿံတွေကစိတ်တငယ်ချင်းတွေဖြစ်လာတယ်အဲ့တော့လူတွေမှာတောကတွေတများကြတယ်သူလည်းပဲအလုတ်ကန်နဲ့ပတ်သက်ပြီးတော့တာဝန်တွေဝတ္တရားတွေတများကြတယ်တော်ဝင်ပြီတော့ဒီတဘာဝလောကကြီးကိုကြည့်ပွရာအချိန်တို့မှမရတော့ဘူးကြာတော့လည်းမခံစားရတယ်လို့ဖြစ်သွားတယ်နော်အဲ့တော့ဒီတဘာဝလောကကြီးဆိုရဲထင်ပါလားကိုယ်ပုံမှန်ကျင်မှာတိတယ်လူတွေလည်းပါတယ်နော်အဲ့တော့အလောက်တိုင်းစိတ်များပြီးတော့စိတ်မှာသောတာပြတော်များတယ်လို့ကိုယ်အိမ်မှာရှိတဲ့လူတွေကိုတော့မှတခါတလေသူ့စိတ်ကဘယ်လိုများခံစားရမလဲဆိုတော့မစဉ်းစားမိတော့တာသမီးတွေကိုလည်းဒီလိုပဲစကားပြောဖို့အချိန်ကလေးနဲ့ဒီလိုပုံပြောဖို့အချိန်ကစားဖို့အချိန်ပြီးနေတော့ကျင်းကွာသွားတယ်ပြရတယ်နော်ဒီစိတ်ဦးကျနေတဲ့လူက sensitive ကိုဖြစ်တဲ့အတွက်ကြောင့်တောင်းဝန်ကျင်းနဲ့မကျင်းကွာအရာရာကိုပို့ပြီးတော့နားလည်တယ်တန်ဖိုးထားတယ်ခံစားတတ်တယ် All sights and sounds seemed to please him မြတ်မြတ်တရားမြတ်သူ့စိတ်ကိုဟိုနှစ်သက်စေအဲ့တော့တချို့အနိဋ္ဌာယုံတော့ရှိမှာပေါ့တို့တော့ညာစွာဖြင့်တောတဲ့တောင်တွေမှာဆိုရင်တစ်ပင်တွေမြင်ရတယ်ညက်ကလေးတွေမြင်ရတယ်တစ်ပင်တွေမှာလေတိုးသွားတဲ့အံကိုကြားရတယ်ညက်တံလေးတွေမြင်တာကိုကြားရတယ်တခါတစ်အဝေးကနွားကလောက်တန်ကြက်ကလောက်တန်တွေကြားရတယ်တာမန်ကြီးဖြုတ်ဒီမျိုးကြီးပြားကြီးမှာအလုတ်တန်တွေနဲ့တောကတွေများပြီးစိတ်ရှုပ်နေတဲ့လူတွေဖြုတ်ဒါတွေကိုခံစားတတ်ဖို့သိမှာလေတို့တော့စိတ်အေးချမ်းနေတဲ့လူဖြုတ်ဒီတစ်ပင်တွေကြားတော့မှလေတိုးသွားတဲ့အံလေးကိုတမျိုးစိတ်ကိုအေးချမ်းသွားတယ်။အဲ့တော့ဒီသူကလည်းပဲဒီအတန်လေးကိုနားထောင်တတ်ချိန်မှာလည်းပဲတတိလိုက်မလို့တတိနဲ့တေချာနားထောင်နေတော့ပြီးသွားတယ်။သူစိတ်ကအေးချမ်းနေရတဲ့ကြောင့်ဒီအတန်လေးကိုလည်းပဲသူကအေးချမ်းတဲ့အတိတ်ပဲနေနေတယ်။အဝေးလေးကဆက်ကလေးတကောင်အတန်မီလိုက်နေလည်းပဲဒီချက်တန်လေးကိုနားထောင်ရတာတေးအတိတ်ပဲဖြစ်တယ်။ဒီချက်ကလေးရဲ့ကြီးကြီးလင်းလင်းချင်းချင်းလန်းလန်းသူပေါ်လိုက်တာမြည်လိုက်တာနော်။အားရပါရစိတ်ပါနဲ့ပါအတန်လေးမြည်လိုက်တာပဲလေ။ဒီသဘောကျတခါတည်းဒီမျက်ကလေးရဲ့စိတ်ကလေးကိုတော့အာရုံပြုတော့ကြည့်လိုက်နေတယ်သူစိတ်ကလေးကဘယ်လိုများနေတယ်လဲသူ့ကိုပုံပြတံမိုးထားလာမျက်ပဲကလေးဆံမဲသူကဘယ်လိုမဟုတ်ပဲနဲ့တက်ရှိတယ်တော်တူငါလောကငါဘဝတဲ့မှာရှိနေတဲ့တက်ရှိတယ်တော်တူအဲ့သူ့ရဲ့ဘဝကိုလည်းကိုရင်းစားတယ်သူ့ရဲ့ဘဝကိုလည်းတံမိုးထားသူ့ကိုထိခိုက်အောင်ညှဉ်းနှောင်းအောင်လုပ်ချင်တဲ့စိတ်ရှိဒီဘုန်းကြီးရဲ့ကိုယ်တိုင်ခံစားချက်ပြောမစင်သူ့အကြောင်းရဲ့အမိပါမှာမျက်ကလေးတွေလာနာလို့ရှိသူတို့လမ်းမတော့ပြန်သွားမှာမဖြစ်စေဘူးအဲ့တော့ ကိုဟာကိုနေရာထင်တာကဆိုအင်တာဂရီနဲ့နေတယ်သူတို့ကြောက်မှာတော့သူတို့ကအစာလေးတွေချပေးထားတယ်သူတို့လေးတွေအစာလက်စားလိုက်ကမြန်လိုက်ကမှာသိကွန်းတာတယ်သိကျင်းလို့လေအားပါရသူတို့အစာလေးလူရက်ပြစားကြတယ်အကြီးကန်းကြီးတွေဆိုရင်ကြီးကြီးတွေတော့ကြီးကန်းကြီးတွေကျောင်းနဲ့ကိုက်ရဲ့ငန်းနှားနဲ့ဝါတန်းလေးမှတို့လာလာနားတယ်နားနေကြဖြစ်နေတော့ဘုန်းကြီးတို့တေချာကြည့်တာမကြောက်ဘူးသူတို့ကဒီဘုန်းကြီးကိုမကြောက်တာဘူးသူညာသိတဲ့ဘောကြကို့ကိုသူများကြောက်တာမလို့ချင်းဘူးကိုယ်ကိုသူတို့ကကြောက်နေတယ်ဆိုရင်သူစိတ်ကမှဘယ်လိုခံစားနေလဲ။ချမ်းသာနေမှာဆင်းရဲနေ။ဆင်းရဲနေတယ်နော်။အေးအဲ့တော့ဒီတိစ္ဆာန်လေးပဲဖြစ်ဖြစ်ကိုယ်ကိုကြောက်လို့သူ့မှာဆင်းရဲနေတာမျိုးမဖြစ်သေးဘူး။အဲ့တော့ဘုန်းကြီးကြီးတွေကခေါင်းကြီးဆောင်းခဲ့ပြီးတော့ကြီးပြီးတော့အင်ဒီယားပဲနေတယ်။ဘယ်မှပြန်မတော်မကြောက်။သူတို့ကိုယ်ကိုမကြောက်တော့စိတ်တော်ကြ။ကိုယ်မြတ်တာကိုအတိမတ်ပြည့်တဲ့ဘောမျိုးဖြစ်သွားတာ။ကိုယ်ကြောက်တော့ပြန်သွားတယ်ဆိုအော်ဘာလို့ညာကြောက်တော့ပြန်သွားတာလဲ။ငါဘာမှမလုပ်ပါဘူးမင်းနေပါအေးခင်ဗျာနေပါမကြောက်ပါနဲ့ကျားတော့ဘလို့ဖြစ်လာလဲဒီကန်းကြီးတွေကဘုန်းကြီးကိုထင်းတော်ရမှာဈဉ္ဉံရှားတဲ့ခါကျရင်ဘုန်းကြီးကဒီဘက်ထိပ်ရောက်လာရင်သူကဒီဘက်ထိပ်ဝင်လာတာတော်ရမှာနန်းကအဖြေကြီးကိုဒီဘက်ထိပ်ကနေဘုန်းကြီးထိပ်ကြည့်အောင်ဖြည်းဖြည်းပြီးတတိလေးနဲ့အေးခင်ဗျာရှားသွားတယ်ဘုန်းကြီးကဟိုဘက်ရှားသွားရင်သူတို့ကတိတ်တိတ်တင်းတင်းတင်းကူကူကူကူပဲဘုန်းကြီးနောက်ကနေလိုက်နော်အဲ့တော့သူ့မြတ်တာကိုမြတ်တာအပြန်လာရတယ်အဲ့ဒါလေးကိုသိကြမှာအတိုင်းကျင်လို့သဘောကျတယ်။အဲ့လိုပဲတခြားချာတော်တော်လေးလည်းလိုပဲတခြားပြန်ယုံလေးတွေတွေ့ရတယ်။သူကသူ့မျက်ကလေးစားတယ်။ညမှာလာကြီးကထင်းလို့တားလို့ယုံစရာနေ့ဘက်မှာဆက်ခဲပါတယ်။ညဘက်ညမှာဆက်ကြတာများ။အဲ့မျက်ကလေးတွေတော်ရမှာဆိုတော့သူကတမ်းပါတယ်။နွားတို့ကျဲလို့လည်းမလာကြဘူး။လာခွင့်မသေးလို့ပါ။အဲ့ဒီမျက်ကလေးမှာယုံကြည်လားဘုရား။ဘုန်းကြီးကလမ်းကြောင်းဘုန်းကြီးတွေဆိုတော့အများကြီးဟုတ်ပါနှစ်ပါးပဲရှိတယ်။သူတို့ထမပြေသူကသူတို့အင်ဒီမပြဲတဲ့စားတော့ပြန်အဲ့လည်းသဘောကျတာဟိုအရင်တော့တောင်းကြည့်တယ်ကျောင်းထဲမှာလျှောက်သွားနေတာပဲတောင်းကြည့်ဒီခါလေးတောင်းကြည့်တော့နောက်ပိုင်းလိုက်ကြည့်တယ်သူကလည်းနောက်ကိုလှည့်ကြည့်လိုက်သွားလိုက်အဲ့လိုပဲနေကျောင်းသားတက်တင်းတက်တင်းမှာလေအဲ့တော့ကိုပေါင်းဝန်းကျင်မှာရှိနေတယ်တက်ရှိကြတော်ဝါလေးနဲ့ကိုနဲ့ဟာဟာမနီရှိနော်ပီးစ်ဟာမနီအဲ့ဒါရှိတယ်အမှန်တကယ်ငြိမ်းချမ်းတာထို့သူပဲကိုနားရောက်လာတဲ့လူတွေနှစ်ပတ်သက်လို့ဘယ်လိုပါလဲသူတို့စိတ်ကမှအေးချမ်းမှုရှိစေချင်တယ်မြေတားပြန်လာရှိစေအဲ့တော့ကို့မှာအေးချမ်းမှုရှိမှဒါတွေကိုတန်ဖိုးထားတတ်တာအတိမတ်ပြုတာဖြစ်နိုင်အောင်လည်းပဲကိုပြုတော့ကြိုးစားတယ်ကို့မှာအေးချမ်းမှုရှိရင်ဒါတွေကိုတန်ဖိုးမထားနိုင်ဘူးအကြောင်းကို့ကိုယ်ကိုတန်ဖိုးထားဖို့သူများကိုတန်ဖိုးထားဖို့လောကကြီးကိုတန်ဖိုးထားဖို့ဆိုတာကို့မှာလည်းအေးချမ်းမှုရှိရအင်းကြမှုရှိမှလည်းပဲစမ်းသပ်ဖြစ်လာတယ်တင်မွေးမှုရှိလာနည်းနည်းမှုရှိလာအင်းကြမှုမရှိလို့ရှိရင်တင်မွေးမနည်းနည်းမှုတော့မဖြစ်နိုင်ဘူးမအင်းကြရင်ကျန်းတန်းတာမအင်းကြရင်မနည်းနည်းတော့သူတစ်ဖက်သားပဲသူစင်သားတယ်သူတစ်ဖက်တော့လည်းစင်သားတယ်သူတစ်ပါးထိခိုက်သွားမှနစ်နာသွားမှဟုတ်သူထက်မကြွတ်တော့ဘူးအဲ့တော့ကို့မှာအင်းကြမှုမရှိရင်လောကကြီးကိုအင်းကြအောင်ထောက်ကူမပေးနိုင်ဘူး He appeared to like.အပြည့်အစုံလိုက်တော့ဒီစာရေးနဲ့တူအထင်ကိုပြောတာကနော်သူရဲ့ခံမှန်းချက်ကိုပြောတာအပြည့်အစုံခံမှန်းချက်ကိုပြောနေတာနော်ဒီအပြည့်အစုံ like ပြီးတော့ဝင်နေမှာ and I believe he did like သူကြည့်ရတော့နှစ်သက်ပုံရတယ်ဒါနဲ့ကျွန်တော်ရဲ့ယုံကြည်ချက်ကတော့သူတကယ်ပဲနှစ်သက်တယ်လို့သဘောကျတယ်လို့ထင်တယ်ငါလည်းဆိုတော့ all the men women and သူမြင်ရတယ်ဗျာယောက်ျားမိန်းမနဲ့ကလေးတွေကိုသူကြည့်ရတာသူသဘောကျပုံရတယ်။ဘောခင်မင်းတဲ့ပုံမျိုးဖြစ်နော်။ Though I never knew him to say that he likes anyone ။ဒါမဲ့သူ့နှုတ်ကတော့ဘသူပဲပါဘူးခင်မင်းနဲ့နှစ်သက်တဲ့သဘောကျလို့ပြောတာမကြားရပါဘူး။တော့သူစိတ်ထဲမှာဘယ်နဲ့ဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်ကလေးငယ်တွေပဲဖြစ်ဖြစ်ခင်မင်းနဲ့စိတ်ရှိတယ်။နော်။တော့တရားထုလို့နဲ့အတိအမြန်နည်းနည်းလာတဲ့လူမိမိနဲ့သူတစ်ပါးနဲ့ဆက်ဆက်နေတဲ့သဘောကိုသုံးကုန်တယ်သမုထထတယ်လောကမှာငါတယောက်ချင်းနေလို့မဖြစ်ဘူးတော့ငါတယောက်ချင်းနေလောကအထိတ်တယ်မဖြစ်ဘူးငါဘဝအထိတ်တယ်ဖြစ်တယ်ငါနဲ့ငါပတ်ဝန်းကျင်လောကကြီးရတာမျိုးမျိုးစုံနဲ့ဆက်ဆက်ဘယ်လိုမှဖွဲ့ချလို့မရပတ်ချလို့မရဘိုးလာကလေးကအမေဖေးဆိုတာပါလားဆက်ဆက်မှုကရှိတယ်အမေဖေးနဲ့ဦးရင်းနဲ့လုံလောက်တလားတော့လုံလောက်တခြားရှင်မျိုးအတိုင်းဝန်းရှိအောင်စ
ွေမျိုးနဲ့လုံတော့ပြီလားဆိုတော့လည်းမလုံတော့ဘူးွေမျိုးမဟုတ်တဲ့ဇိမ်းနေနဲ့လည်းပဲအတိုင်းဝဲဆိုတာရှိရမှာအဲ့တော့ဒီလိုတရားဝင်နေတဲ့ဝါနာပါတဲ့တကယ်လေးတောက်ကဘူးပြောလဲဆိုသူဒီလိုတရားတွေပါလေအားထုတ်လာဆိုသူသိနေသဘောထားဟုတ်တော့ရင်းချက်ရင်းချက်လာတဲ့ခါသူကသူတစ်ပါးပေါ်မှာထားတဲ့သဘောထားကမှန်ကန်လာတဲ့ခါမှာအဝန်ကျင်ကလူတွေကသူ့ပုံမှာပို့ပြော့ခင်းမင်းလာတော့သူတွေ့ရသူ့တွေ့ရရင်ဝန်တာတယ်သူ့လာစေခြင်းနဲ့သူနဲ့စကားပြောခြင်းနဲ့သူပြောနေတဲ့နားထောင်နဲ့အဲ့လိုဖြစ်လာတာတွေ့ရတော့အစင်းကြီးကသူ့ကိုခင်တာကိုရတဲ့ဖြစ်ကြောင်သူလိုပြောလဲဆိုတော့ရှင်မျိုးတွေကခင်တယ်ဆိုတာကတော့အမျိုးတော်လို့ကိုအခုတော့ဘာမှအမျိုးမတော်တဲ့အစင်းကြီးကသူ့ပုံမှာတကယ်ကိုယိုယိုသားသားလိုက်လိုက်လဲလဲဖြစ်တာခင်တာတွေ့ရတဲ့ခါကျတော့သူ့ကိုယ်သူပုံကခင်နေမှုရတယ်သူ့ကိုယ်သူပုံကလည်းယုံကြည်မှုရတာပါပဲငါဟာတကယ်ပဲဖြစ်เสียခင်เสียကောင်းတဲ့သူမို့လို့ငါ့ကိုဖြစ်ကြခင်ရတာပဲလို့ဒီကိစ္စနဲ့ရသွားတယ်နော်အဲ့ဒါကကခင်နေမှုနဲ့တွေ့ရတဲ့အပြင်တော့လူရဲ့တတ်တိကိုလည်းအများကြီးပူပွားတယ်ငါဟာခင်เสียကောင်းတယ်ငါ့ကိုလူတွေခင်တယ်လူတွေဟာသူတို့ရဲ့စိတ်ထဲမှာသူတို့ရဲ့ဘဝထဲမှာငါ့ကိုနေရာပေးတယ်နော်အဲ့ဒါတည်းရေးကြည့်ရချက်လူဟာပဝတ်ရှင်အတိုင်းဝိုင်းမှာရှိတဲ့ကိုယ့်ရဲ့အထူးသဖြင့်ကိုယ့်ဘဝမှာရေးပါတဲ့လူတွေရဲ့နေရာပေးမှုကိုရမှာပဲဖြစ်တယ်။အဲ့ဒီနေရာပေးမှုကိုမရရင်ဘာဖြစ်မလဲ။အငယ်သွားမယ်နော်။တင်ငယ်သွားမယ်။အဲ့တော့သူတစ်ပါးကကိုယ့်ကိုတံပိုးထားလာတဲ့ခါမှာအဲ့ဒီတံပိုးထားတာကိုလည်းသိနေမှုရတယ်။ကိုယ့်ဘဝကိုလည်းပဲပို့ပြီးတော့တံပိုးထားလာ။ဒါကြောင့်ငယ်ငယ်လေးကလေးငယ်ငယ်လေးပဲဖြစ်ဖြစ်နော်။သူ့ကိုမိဘတွေကလေးလေးဆက်စားတံပိုးထားပြီးတော့เนี่ยไปแล้วสัตว์สามัญเฉยไอ้ติคลีอ่ะตุ๊กโกจะเลยโพลีซ่าล่ะป้าวันจริงเนี่ยโพลีซ่าได้ပြောราสุดามาแล้วเนี่ยกูปรอกแหน่ๆตัดๆลุกได้ล่ะกูตะเพ็ดตะไอ้ชูราไอ้กောက်ตาไอ้หลูเมียมะกะตุ๊กโกโลจินารู้บารู้อะนี่เลยก็ได้อ่ะเนาะถ้าก็มิมิโกดายเนี่ยโกด้วยมาแล้วป่าได้ป้าวันจริงมาขึ้นตาอยู่แล้วเว้ยติช้าปรอกอายิอะกูดูเจ้าหน้าที่ပြောนี่ล่ะอดิเดะชื่อแต่ก่อนต้องมาอดิเดะกูเปลี่ยนฉုံไปมั้ยဆိုဒီနာအချင်းချင်းပြောရမယ်ဆိုရင်တော့ sensitive ဖြစ်ဖို့အရေးကြီးတယ်။တံမိုးထားတတ်ဖို့လိုတယ်။ကိုယ်ကလည်းသူတစ်ပါးကိုလေးစားဖို့လိုတယ်လို့သူတစ်ပါးကလည်းကိုယ်ကိုလေးစားတာကိုရဖို့လိုတယ်လို့နော်။အဲ့ဒီလေးစားမှုကဘယ်ချိန်တွေရွယ်ကစပြောရဖို့လိုတယ်လဲဆိုတော့တိတက်တဲ့ရွယ်တွေကရဖို့လိုတယ်။အဲ့တော့ငယ်ငယ်လေးကလေးကတစ်နှစ်လောက်၊နှစ်လောက်ဆိုတော့နော်။ဒီထက်ငယ်တဲ့ကလေးတွေကမှ sensitive ဖြစ်တယ်၊တိတက်တယ်ပေါ့နော်။သူတို့ကိုလူတစ်ယောက်ကချစ်သလား၊ခင်သလား၊တံမိုးထားသလားမထားဘူးလားဆိုတော့သိငယ်တွေကသိအမတ်မကြီးနေဆိုရင်မကြောက်ပြက်တဲ့ကလေးတော့အိမ်မှာမိသားစုအများကြီးရှိတယ်သူနဲ့တွေ့ကြတယ်ဆိုရင်သူ့ကိုတံမိုးထားတာချစ်တာလေးစားတာဘသူလဲဆိုတာသူသိတယ်အဲ့ဒီလူကြီးကသူပို့သွားတယ်သူပြည့်စုံတာရေးရတာလည်းမကဘူးတော့အဲ့တော့မညီမနှစ်ယောက်ရှိတယ်သူကမှနောက်ထပ်ညီမလေးငငယ်လေးတစ်ယောက်ရှိတယ်တယောက်ကအဲ့ဒီအငယ်လေးကိုကြီးမွေးတယ်မှတုတ်တင်နေတယ်ကြီးချိုးပြတယ်နော်ဘုရားရှိခိုးတယ်ဘုပေးတယ်နောက်တယောက်ကဒီကလေးကိုလေးလေးစားစားစကားပြောတယ်ဒီကလေးကဘယ်သူ့ကိုခင်နေတယ်လဲ။လေလီစနာတကားပြောတယ်ကိုခင်နေတာတွေ့ရတယ်။ဟုတ်သူ့ကိုပြစ်ုပ်ပေးတဲ့လူကသူလောက်မခင်ဘူး။ခင်လို့ခင်ပါတယ်မဟုတ်နဲ့တော့မဆိုးလို့ဘူးနော်။သူ့ကိုလေလီစနာအတိတ်မှပြတာစကားပြောတာကိုသူသိတယ်။သူ့ကိုတခုခန့်တယ်အတင်းကြမခန့်ဘူးနားလည်အောင်ပြောပြတယ်။သူကတခုခုလိုချင်နေတယ်ပြောချင်နေတယ်ပဲအဲ့ဒါကိုတိတိကျကျနားထောင်တယ်။တခါလေကလေးကငယ်သေးလို့သူ့မှာစကားလုံးမကြေဝါသေးလို့မပြောနိုင်တဲ့အချက်လက်တွေကိုလည်းပဲဒီတိတက်တဲ့ sensitive ဖြစ်တဲ့လူကြီးကဘာဖြစ်နေတာဘာပြောနေတာဆိုတာသိတော့စိတ်ထဲမှာရှိတော့ခေါ်ပေးတယ်ပြောပေးတယ်ဒီလိုဟုတ်တလားဟိုလိုဟုတ်တလားလို့ဒီလိုမေးပေးတယ်မေးပေးတဲ့ခါမှာကလေးကသူ့စိတ်ထဲမှာခံစားနေရတာကိုဒီသူ့အမကြီးကသိနေပါလားလို့ခံစားရတဲ့ခါမှာသူတော်တော်ရှင်းနှမှုရတယ်စိတ်ထဲမှာဒီမျိုး release နော်တက်တာမှုလည်းရတယ်နော်အဲ့တော့လူတိုင်းမှာဒီလိုခံစားရတာကြီးဖြစ်ဖက်တာဟာငါ့ကိုနားလေရဲ့လားငါ့ကိုကုချင်းစားရဲ့လားငါ့ကိုတံပိုးထားရဲ့လားဆိုစိတ်ထဲမှာတွေးနေတတ်တယ်နော်အဲ့တော့အဲ့လိုတိဘွားတွေကပဝန်းကျင်မှာရှိတဲ့လူတွေကလေးစားတာတံပိုးထားတာနေရာပေးတာအသိမှတ်ပြတာသူ့ရဲ့စိတ်ထဲမှာခံစားနေရတာသူပြောနေတာကိုအချိန်ပေးပြီးတော့အယုံဆိုင်ပြီးတော့နားထောင်သူသိတယ်သူဒါလူတိုင်းရဲ့ဘဝမှာအရေးကြီးတဲ့ချက်ပဲအကယ်၍အဲ့ဒါကိုမရခဲ့ရင်အဲ့လူကဘာဖြစ်မလဲဘာဖြစ်မလဲသွားကြည့်ရမယ်မကျင်မနာဖြစ်လာမယ်နော်အေးဟုတ်တယ်ဒီခါကြီးပြောတာအဲ့ဒါနော်အဲ့တော့အဲ့ဒါနဲ့ပတ်သက်တော့အဲ့ဒီကလေးလေးရဲ့အထောက်အထားလေးကိုပဲပြန်ပြောချင်ကလေးအကြောင်းကိုပြောနေလို့မလေးနဲ့ကုလို့တော့မထင်သေးဘူးနော်ကိုယ်တိုင်လည်းကလေးဘွားကနေကြည့်လာတာပါကိုပေါင်းကျင်မှလည်းကလေးတွေရှိသေးတယ်ပြီးတော့ကလေးမှတာဒီလိုခံစားတတ်တယ်လို့မထင်ပါနဲ့လူကြီးတွေလည်းခံစားတတ်ပါလေအခုပြောချင်တာက ခလေးတောင်မှခံစားတတ်တယ်ဆိုတော့သိနေကြလို့ပါလူကြီးတွေကဒါမျိုးခံစားတတ်တယ်ဒါပေမဲ့ခလေးတွေလည်းပဲခံစားတတ်ပါတယ်ခလေးပဲဆိုတော့သူတို့ကလူရမဆင်းနဲ့မနေဘူးလူကိုဘွဲ့ကစားတဲ့ကလူရဆင်းမှဖြစ်အခုခင်မှာဒီလူလောကအတန်းဝိုင်းလူကြီးတွေကခလေးတွေကိုသိပြီးတော့မလေးစားတာမျိုးပြည့်နေလို့ခလေးတွေပိုဆိုးလာနေတာပြည့်နေတယ်အဲ့တော့ခလေးတွေကိုသူတို့ကိုသူတို့လေးစားမှုရှိလာအောင်ဆိုတာအော်ရှင်တန်းကဒီကြီးတွေကသူတို့ကိုလေးစားမှာတော်တော်တောင်သူတို့လွဲတာမှားတာကိုအပြစ်မတင်မနဲ့နားလဲအောင်လေးလေးစားပြန်ဆင်းနေမှာလေးလေးစားစားဆင်းနေမှာနော်အမိတ်ဩဇာအာဏာနဲ့အတင်းပြခိုင်းတာကိုမဆိုးလို့အဲ့တော့ခုနကလေးလေးဆိုပါတော့ဒီကလေးကြောင့်ခဏခဏပြောနေတာသူမိဘတွေကအမှုတန်းတယ်အထေကအဝေးမှာလှုပ်သွားလို့အမေကတော့သွားလိုက်ပြန်လိုက်အဲ့လိုနေရတာဒီနေ့တော့သူ့အမေကအဝေးကိုလုတ်ကိစ္စနဲ့သွားလိုက်တယ်မနေ့ကလေးကသွားတယ်သူ့မှားပြတော့သွားတာနေလို့ရှိလို့သွားမှာနော်ဒီနေ့လုံးမဆုံးမပြန်လာပါဘူးသူ့မိကားနဲ့ဆက်သွားတာကိုသူမြင်တယ်အမေသွားပြီဆိုတော့သူလက်ခလိပါလေးပြလိုက်သေးတယ်နော်အဲသူ့မပူစားဘူးမဆူဒီကလေးကိုငငလေးတက်ကအမေနဲ့လေးလေးစစပြောလာတဲ့အချိန်ရှိနေတော့ကလေးကနားတယ်ဒီနေ့အမေအဝေးကိုသွားမယ်အကျသူပူစားလို့မဖြစ်တော့စားကျင်တန်းနဲ့ကသူ့ကိုကြည့်ရင်သူအေးအေးဆေးဆေးကောင်းကောင်းမမစားဘူးနော်အဲ့ချိန်တိုင်းအဲ့တည်းကစားကျင်တယ်တော့သူကစားနေတာပဲဒါပေမဲ့စိတ်ထဲမှာအမေကိုပြောနေတယ်ညနေကျတော့အမေကပြန်လာတော့အလုတ်ကလည်းပါလာတယ်ဧည့်သည်လည်းပါလာတယ်အင်းဟဲ့အချိန်ကလေးကိုအယုံဆိုင်တယ်အလုတ်ကလည်းဆက်ကလုတ်ရင်းနဲ့ဧည့်သည်ကိုလည်းပဲတကားပြောတယ်အဲ့တော့ဒီကလေးကသူမကျေနပ်တော့သူဒေါသဖြစ်နေစိတ်တိုးနေစိတ်ဆိုးနေသူမျှလေးလို့မဖြစ်လို့အဲ့တော့ခဏနေတော့သူ့အမေကသူ့ကိုသွားပြီးတော့ဖြေလိုက်တော့သူ့မကင်နဲ့နော်အဲ့တော့အမေကအလုတ်လည်းပြန်မနေတော့ကလေးကမကင်နဲ့ဆိုတော့ကလေးကိုအမေကစိတ်ဆိုးပြန်တော့အလကားနေစိတ်ကောက်နေတော့အထမင်းကြီးမစားဘူးလေ။မသိလို့လေ။သူ့ကိုကြီးမဆိုင်လို့နော်။သူ့ကိုအတိမတ်မသိလို့နော်။စကားလုံးကြီးအများကြီးတုံးပြတ်ဆင်းပြပါလိမ့်ချက်ကနော်။ဥပဒေပေါ်လဲအောင်။သူ့တနေ့လုံးသူ့အမေကိုပြောနေတာ။တနေ့လုံးသူ့ထားခဲ့တာ။နော်။အခုပြန်လာတော့လည်းပဲသူ့ကိုကြီးမဆိုင်။သူ့အတိမတ်မသိဘူး။သူ့ချက်ချင်းမချီလိုက်။အဲ့တော့သူ့စိတ်ထဲမှာမေတ္တာငတ်လို့ဖြစ်နေတာ။ဒီနေ့လို့သူအမေမြတ်တာကိုငတ်အဲ့ဒါသူမရမင်းကတော့သူကိမမကျင်းတာအမေကငေါ့တံပိုးမထားဘူးဆိုတဲ့သဘောမျိုးငေါ့မဖြစ်ဘူးဆိုတဲ့သဘောမျိုးသူကိမခံစားနေရတော့အဲ့တော့ဒီကလေးနဲ့ပတ်သက်ပြီးတော့အင်မတန်နားလေတတ်တဲ့ sensitive ဖြစ်တဲ့သူ့အမကြီးကသူက child psychology နဲ့စိတ်ဝင်စားတယ်နော် psychology နဲ့စိတ်ဝင်စားတော့ child ကမကပါဘူးသူကအားလုံးနဲ့ပတ်သက်တဲ့ psychology ကိုစိတ်ဝင်စားတာအထူးသဖြင့်ဒီ child ကိုဒီကလေးကိုသူကအားလုံးစိုက်တယ်ကိုယ်ကိုယ်တိုင်ကလေးဘွားကနေကြည့်လာတာဒါပေမဲ့ကိုကလေးဘွားကတော်တော်များမေ့သွားတယ်မေ့သွားတော့ဒီကလေးရဲ့ငယ်လေးရဲ့ဘွားကတေးချစတီလုပ်ရင်းနဲ့ပဲကလေးဆိုတာဘယ်လိုလဲဆိုတာဒီပိုပြတ်သိလာတယ်ငယ်ငယ်လေးမလို့ဘာမှမသိဘူးလို့ကြီးတွေထင်ကြတာမဟုတ်ဘူးဆိုတာသူသိလာသူမပြောတတ်တာပဲကြီးသူအကုန်လုံးခံစားတတ်တယ်အဲ့တော့ဒီအမကြီးကဒီကလေးကိုစကားသွားပြောတယ်မိမိကတနေ့ကအမေကိုပြောနေတာလားဟုတ်တယ်မိမိကပြန်လာတဲ့ခါကျတော့မိမိကိုမချီလို့စကားမပြောလို့မိမိကစိတ်ကောက်တာလားဟုတ်ပါရဲ့နော်သူစိတ်ကောက်တာမိမိကအလုပ်ပါလာတယ်ဧည့်သည်လည်းပါလာတယ်ဒါကြောင့်ဧည့်သည်နဲ့စကားပြောနေလို့မိမိကိုချက်ချင်းကြီးမဆိုင်နေတာမိမိကတနည်းလုံးလုံးလောက်တာပင်မနေတယ်နော်အဲ့တော့ပင်မနေလို့အလုပ်တရားမရနေလို့မိမိကိုချက်ချင်းမချီနေတာကြီးမဆိုင်နေတာမိမိကိုမချစ်လို့မဟုတ်ဘူးအဲ့လိုသူ့ကိုရှင်းပြတာအဲ့လိုသူ့စိတ်ကမှရှိတဲ့ခံစားချက်ကိုထော်လိုက်ပြီးတော့အတိမတ်ပြလိုက်တဲ့ခါမှာနော်ပြီးတော့သူ့ဘက်ကလည်းပဲသူ့အမေအလုပ်များတဲ့အကြောင်းကိုသဘောပေါက်အောင်နားလည်အောင်ရှင်းပြလိုက်တဲ့ခါမှာဒီကလေးကဘာဖြစ်သွားလဲကျဉ်တ်သွားတယ်နော်ကျဉ်တ်သွားပြီးတော့နောက်သူ့ထမင်းကြီးတော့ပြစားတယ်နော်သူ့အမေလည်းခေါ်လဲသူအမေနဲ့လိုက်သွားတယ်အားလုံးနဲ့သူအရှင်ပြေသွားတယ်နော်အဲ့တော့သူကကိုယ်ခံစားချက်ကိုအတိမတ်ပြတာကိုသိလို့ခြင်းနော်ကိုယ်ကလည်းပြေးခြင်းနဲ့တ냐ကြီးလည်းယူခြင်းနဲ့နော်အဲ့ဒါလို sensitive ဖြစ်ပေါ်တာသိရခြင်းအခုခေတ်မှာလူတွေကအလုတ်ကလည်းအံတများကြပါနော်များကြပြီးတော့ခုမှလည်းပဲတောကတွေအံတများတော့သူများစိတ်ထဲမှာဘယ်လိုများခံစားနေရမလဲဆိုတာကိုသူကအာယုံဆိုင်ပြီးတော့မစဉ်းစားမိခုမှတခါကြီးဆိုရင်အမေစိတ်ထဲမှာဘယ်လိုခံစားနေရမလဲသူကစဉ်းစားမှနော်သူကအာယုံပြုတ်မှသူဘာများပြောချင်နေတယ်လဲနော်ဟိုတခါကြီးဆိုလဲဒီမကြီးရဲ့အမေစိတ်ထဲမှာဘယ်လိုခံစားရလဲသူကအာယုံဆိုင်မှာအတူတူလူကြီးတွေဆိုတာဟိုအသက်ကြီးသွားတဲ့ကြောင့်တားဆီးမှမိခုမှပြန်ပြီးတော့ရှိလာရုပ်ပိုင်းနဲ့မ နေကမှုမရှိတော့မှာစိတ်ပိုင်းနဲ့နေကမှုဟာရှိနေသေးတယ်သူမှပြည့်စုံစွာချမ်းသာလို့သူမှစောင့်နေပြီလေနေတယ်သာသမီဇေယျဘာမှအထောက်ပံ့မလို့ဘူးဒါပေမဲ့သာသမီရချိတ်ခင်တာယူရတာနေတာပြောတာကိုသိလို့ခြင်းတာပဲနော်အဖြစ်ချင်းနေမကောင်းတဲ့ခါမှာပို့လို့ခြင်းနဲ့အထာတွေကိုအချိန်ပေးနိုင်ရဲ့လားပြီးဘူးလို့
But each who knew him felt he liked him or her and that he liked others also.
So, these two people, 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 these two people,ကိုယ်တခြားလူတွေကအဲ့လိုသဘောထားရင်မနဲ့ဘူးသဘောကျမှာနော်အင်တန်ကောင်းအဲ့တော့ပစ္စည်းဥစ္စာပြည့်စုံလို့ ਨੇ စိတ်ချမ်းသာမှုစိတ်ကျေနပ်မှုမပြည့်စုံနိုင်သေးဘူးကိုယ်ပတ်ဝန်းကျင်ကလူတွေရဲ့ဖြစ်ခင်မှုလေးစားမှုတန်ဖိုးထားမှုကိုရမှလည်းပဲစိတ်ကပိုးပြီးချမ်းသာတယ်ကျေနပ်တယ်နော်ပစ္စည်းဥစ္စာဆိုတာရုပ်ထုပြည့်စုံမှုအတွက်အထောက်ပံ့ဖြစ်တယ်ပစ္စည်းဥစ္စာရှိလို့ငါ့မှာပစ္စည်းဥစ္စာရှိတယ်ဆိုပြီးတော့ပစ္စည်းဥစ္စာကိုအားကိုးပြီးတော့တမျိုးတော့အားကျက်တာမျိုးလည်းရှိပါတယ်နော်ဆိုတော့ပစ္စည်းဥစ္စာကိုအားကိုးပြီးတော့အားရှိတာကတကယ်စိတ်မချရရှိနေတော့မှတော့မှတနေ့ကမှအဲ့ဒါမျိုးနဲ့အဲ့ဒါတွေမရှိလို့ရှိရင်မနဲ့နေမလဲဆိုတာမျိုးတွေးပြီးတော့စိတ်မအေးဘူး secure မဖြစ်ဘူးနော်လူအများကကိုယ့်ကိုတကယ်ထက်ထက်တန်တန်လေးလေးစားစားခင်းနေပါတယ်ဆိုတာကိုရလို့ရှိရင်တော့ပို့ပြီးတော့အားရှိငါ့မှာပြည့်စုံဥစ္စာမရှိတော့မှငါ့မှာမိတ်ဆွေတွေရှိတယ်နော်ငါ့ကိုတကယ်ချစ်ကျင်တဲ့လေးစားတဲ့တန်ဖိုးထားတဲ့မိတ်ဆွေတွေရှိတယ်ငါဒုက္ခရရင်သူတို့ပြည့်မထားဘူးသူတို့ပြည့်ရှုငါ့မှာစင်မျိုးတွေရှိတယ်မောင်နှမတွေရှိတယ်အဲ့တော့မေတ္တာကပို့ပြီးတော့စိတ်ကို secure ဖြစ်စေလုံခြုံမှုကိုပွန်ရစေနော်အဲ့တော့ဒီမှာအခုပြောပြနေတဲ့ဒကာကြီးလိုပဲဒီမှာအခုရှိနေတဲ့ဒကာကြီးတွေကမကြီးတွေလည်းပဲငါ့ကိုလူတွေကတကယ်ချင်ပါတယ်ဆိုတာမျိုးရနိုင်အောင်ကိုယ့်ရဲ့စိတ်နဲ့ပေါ်ထားကိုပို့ပြီးတော့ပေါ်ထားကြည့်လာမေတ္တာကရုဏာကြည့်လာသူတို့ဘာကိုပို့ပြ sensitive ဖြစ်အောင်သူတို့ဘာကိုပို့ပြပူကျင်းစာတောက်သူတို့ဘာစိတ်ထဲမှာဘယ်လိုများခံစားနေရလဲဆိုတော့သိနေတဲ့ဉာဏ်ရည်ဉာဏ်သွေးတင်မွေးမှုကိုရနိုင်အောင်ကြိုးစားတဲ့။တရားအားထုတ်လို့ရှိရင်ဒါတွေကဖြစ်လာတာပဲနော်။အလိုလျောက်တောင်ဖြစ်လာတယ်။ပို့ပြီးတော့စိတ်ကြတင်မွေးလူများလာပြီးတော့ဩသူများဘယ်လိုများခံစားရတယ်လဲဆိုတော့သိလာတယ်။ကိုယ်နဲ့သူတို့ဘာရဲ့ဆက်ဆံမှုလဲပိုသိလာတယ်။သူစိတ်ချမ်းသာရင်ငါစိတ်ပူချမ်းသာတယ်။ငါအမေအဖေစိတ်ချမ်းသာရင်ငါစိတ်ပူချမ်းသာတယ်နော်။တခါကြီးအစဉ်လည်းပဲငါဇနီးစိတ်ချမ်းသာရင်ငါလည်းစိတ်ချမ်းသာတယ်။ငါသားရဲ့ဇနီးစိတ်ချမ်းသာရင်ငါလည်းစိတ်ချမ်းသာတယ်။အဲ့တော့သူတို့စိတ်မချမ်းသာဘဲနဲ့ငါစိတ်ချမ်းသာဖို့ဆိုတာဟာကွပ်ပတော့မဖြစ်နိုင်ဘူးအဲ့တော့ငါစိတ်ချမ်းသာခြင်းသူရဲ့စိတ်ချမ်းသာမှုကိုငါထည့်သွင်းလိုက်ရမယ်အဲ့တော့လူရင်းနဲ့သဘောပေါက်မှဖြစ်တယ်နော်တခါတလေပြောင်းနေပြောင်းအနိုင်ကျင်တဲ့စိတ်တွေကရှိတာ哦ပြီးတော့သာသမီလည်းနိုင်ကျင်တယ်နော်အဲလူများချင်းလည်းပဲတခါလေပြောင်းကြတော့နိုင်ကျင်တယ်နိုင်ကျင်တဲ့စိတ်ရှိနေရင်တော့စိတ်ချမ်းသာမှုမရနိုင်တော့ဘူးဘာကိစ္စဖြစ်ဒီအထက်အောက်သဘောမျိုးမဟုတ်ဘဲနဲ့ညာလူကြီးသဘောထားမျိုးသာသမီတော်မှတက်နေတော့သူ့လေးလေးစားနေရာပေးရမယ်နော်ဒါဒီဘုန်းကြီးကသာသမီကိုလေးစားဖို့ဆိုတဲ့စကားကိုအများကြီးထည့်သွင်းနေသူ။တချို့တော့ကြားဘူးတယ်လို့ထင်တယ်။ရုပ်တရက်ကြားရရင်တော့ဆမ်းမြနေမလားမသိဘူး။သာသမီကိုလေးစားဖို့ဆိုတာကသာသမီကိုရေရေသေသေးလက်ဥပဒေချပြီးတော့ပြောရမလို့မဆိုလို့။သူ့ခံစားမှုကိုသူ့ခံစားချက်ကိုအတိအမှတ်ပြုဖို့။သူပြောချင်တာကိုတိတိကျကျလေးလေးဆက်ဆက်အတိအပေပေါ့အောင်။သူပြောချင်တဲ့အတိအပေအတိုင်းပေါ့အောင်။သူဆွဲချင်တဲ့အတိအပေအတိုင်းဆွဲဖို့မပြောဘူး။သူပြောနေတဲ့အတိတ်အတိုင်းကိုမမှန်ကန်ကနားလည်သွားဖို့ကြိုးစားတာမျိုးဆိုလို့သူ့မှာထိတ်ထိတ်နဲ့ဆန္ဒတွေအများကြီးရှိတယ်မိဘအနေနဲ့လည်းဖြစ်ခင်တာတွေရှိတယ်သူ့သူ့မှာလည်းပဲဖြစ်ခင်တာတွေရှိတယ်သူဖြစ်ခင်တာနဲ့ကိုဖြစ်ခင်တာနဲ့မထပ်မိတဲ့အခါအကြည့်သူဖြစ်ခင်တဲ့ကိစ္စအပြစ်မရှိတဲ့ကိစ္စဆိုရင်မတားရှိတဲ့ဒါသူ့လေးစားရအောင်လေးစားရဆိုတာဒီလေးပဲကိုဆိုတာဒါတော့တားမိတယ်မဟုတ်ဘူးနော်နေမင်းလေးတိုင်းပဲမွန်နမလေးတိုင်းပဲတကယ်ချင်းလေးတိုင်းပဲဆရာတစ်ပည့်လည်းဒီတိုင်းပဲဒီတက်ပို့ပြောမယ်ဆိုရင်တော့အလုတ်ကံမှာအထက်လူကြီးနဲ့အောက်လူကြီးလဲဒီတိုင်းနဲ့ဖြစ်စေတယ်ဒီတက်ပို့ပြောအဆင်နှင်းပြောလည်းပဲစဉ်းစားစေခြင်းနော်အဲ့ဒါလို့တိုင်တိုင်တင်တင်အသေးအူရှိပြီးတော့လေးလေးစားဆက်ဆံလို့ရှိရင်ဥပေါင်းဆောင်ရမှုအများကြီးရတယ်အဲ့တော့သာသမီနဲ့ရဲ့ဥပမာပြောနေပါတယ်အဓိကနော်ကျန်တဲ့ relationship တွေကိုတော့ကိုယ့်ကိုချက်ပြီးတော့စဉ်းစားစေခြင်းအဲ့တော့မိဘကသာသမီကိုဒီလိုချစ်ချစ်ခင်ခင်လေးလေးစားစားတန်ဖိုးထားပြီးတော့ပြောဆိုဆက်ဆံလာတဲ့အခါမှာသာသမီစိတ်ကဘယ်လိုများနေလဲအမှန်တန်ကျင်တတ်တယ်နော်။ဟိုပြီးခဲ့တဲ့ခေါက်ကပဲပြီးခဲ့တဲ့တစ်ပတ်ကပဲမန်းသိမှာသုံးရက်တကင်းသုံးရက်အဲ့ဒီမှာဒကာကြီးတယောက်ရဲ့မိသားစုတော်လေး ဟိုတကားပြုတ်ကိုအချိန်အများကြီးရတယ်သူတို့နဲ့ပြင်နေတာတော့ကြာပါပြီဒီတစ်ခါတော့အများကြီးချိန်ရတယ်တော့သူ့အဖေကတရားထုတ်လာတာလေးနှစ်လောက်ရှိသွားပြီဒီလေးနှစ်လောက်ပြီးမှသူ့စိတ်သဘောထားတဲ့အတိအပြီးတိမ်မွေးကိုမြင်ကြလာတော့ပို့ပြီးတော့အားလုံးကိုလေးလေးဆက်ဆက်ဆက်လာအရင်တော့ဒီသားကိုလူဆိုးဆိုပြီးတော့သူနည်းနည်းတင်းတင်းကြပ်ကြပ်ဆက်ဆက်နေနည်းနည်းမမဆက်ဆက်နည်းနည်းသာမပေးဘူးဆိုပါတော့အကောင်းမချင်ဘူးကလေးဆိုတော့အပြင်သွားရင်လည်းပဲမြင်များသွားတယ်ဆိုတော့အဲ့လိုအပြင်မြင်တတ်တယ်အဲ့လိုဖြစ်နေတော့ကလေးကနေရခံရတာမိဘရဲ့မေတ္တာကုနာကိုမရအောင်ကြူးမှုမရတော့မကျေနပ်မှုတွေဖြစ်တယ်နော်ခုနကတခါကြီးပြောဆိုပဲသူ့စိတ်မှာမကျေနပ်ဘူးမကျေနပ်တော့တခါကလေးအဲ့ဒီမကျေနပ်မှုကြောင့်ကိုပဲအရွက်တိုက်တယ်အရွက်ကတော့ဘာဖြစ်မလဲပိုးဆိုးသွားတယ်ပိုးပြတ်မှားကုန်တယ်နော်အခုအဖေကစပြီးတော့တရားထုတ်ပြီးတော့စိတ်နဲ့သဘောထားတွေကနူးညံ့လာတဲ့ခါကျတော့သားရဲ့ခံစားချက်ကိုသူကိုချင်းစာနေတာနော်ပြီးတော့ဒီကြားထဲမှာသားကိုသူကတစ်ခါတည်းကအဝေးကိုပို့လိုက်အိမ်မှာမထားတော့အဝေးကိုပို့လိုက်ကလေးကအဝေးမှာတိတ်တော့လုံးကြီးဖြစ်တယ်အမေနဲ့လည်းဝေးနေတယ်အဖေနဲ့လည်းဝေးနေတယ်တယောက်ထက်နေရတယ်ရုန်းကန်ရတယ်မိဘကတော့ထောက်ပံ့ထောက်ပံ့နေတယ်နောက်ပိုင်းမှာဒီတကာကြီးကစိတ်ထားပြောင်းလာတဲ့ခါကျတော့သူ့သားကိုပုံဆက်ပြီးတော့မင်းဘယ်လိုလုပ်ချင်လဲလို့ပြောအရင်တော့ကသားကိုသားဘယ်လိုလုပ်ချင်လဲလို့ဘယ်တော့မှမမေးဘူးငါပြောလို့တို့ရလားဆိုတာပဲအမြဲတမ်းပြောနေတာနော်အခုအဲ့လိုမဟုတ်တော့သားဘယ်လိုလုပ်ချင်ခုမှပဲဆက်နေကြလားဒီကိုပြန်လာကြည့်ရုပ်ပြည့်ဆိုတော့ကလေးကမဖြေတတ်အောင်ဖြစ်လာတယ်အံ့ဩသွားတယ်မယုံနိုင်တော့သူ့ဖေကအရင်ကဒီလိုလက်ကတခါမှမပြေရဲ့မင်းတဘောပဲနေကျင်နဲ့ဆက်နေပါလိုအပ်တာကိုထောက်ပါမယ်ပြန်ကျင်နဲ့ပြန်လာပါဖြစ်ပါကျင်နဲ့ပါတယ်ဆိုတော့ကလေးကဝန်တာလုံးလို့ဒီဘက်ကြီးကြားတော့မှာဖုန်းစိမ့်နဲ့ဖုန်းနဲ့မှကိုအော်တော့ဝန်တာလုံးလို့နော်ဒီဘက်နဲ့ခွင့်နေရတော့သူစိတ်တော့မိတာလည်းငတ်တယ်လုံးကြီးလည်းဖြစ်တယ်မိမအိမ်ကိုပြန်လာတဲ့ခါကျတော့အဖေကတကယ်ကိုလက်လက်လက်လက်ရိုးရိုးတက်တာတော့ဆံတော့တာမပါဘူးရိုးရိုးတက်တာပဲပွန့်ပွန့်လင်းလင်းအကုန်လုံးပြောတယ်။ဘာဖြစ်ချင်လဲဘာလို့ဖြစ်လဲမိဘရဲ့ဆန္ဒဘာလို့ရှိလဲသူ့ဆန္ဒဘာလို့ရှိလဲအဲ့လိုပြောတဲ့ခါကျတော့ကလေးကဝန်တာဝန်နေတော့ဖြစ်သွားတယ်ဝန်တာတော့ဝန်နေလာတယ်နော်။နောက်တော့အဲ့ဒီကလေးကိုမေးကြည့်တယ်အဖေကအဲ့ဒီလိုလေးလေးဆဆရရင်တီးဆက်ဆံတော့စိတ်မှဘလို့ခံစားရလဲအင်မတန်ကျဉ်တ်တယ်အင်မတန်ပြောတယ်ဘာရတာနဲ့မှမတူဘူးတဲ့ပတ်စံနဲ့အများကြီးရတော့မတူဘူးအရင်ကသူ့ကိုပတ်စံနဲ့အများကြီးထောက်ပံ့မှာအဲဒီပတ်စံရတာနဲ့မတူဘူးအဖေရဲ့ယုံကြည်မှုလေးစားမှုကိုရတာဘာနဲ့မှမလဲနိုင်တော့ဘူးအဲ့တော့ဒီကလေးကရှင်းရှင်းပြောလို့နေမလဲပိုပြတ်သူစဉ်းစားတော့မင်းလေးလေးမမှန်နေတော့မင်းအဲ့တော့လိမ္မာဆိုတဲ့စကားမိပစကားကိုနားထောင်တော့လိမ္မာလေလို့ပြောတိတ်တယ်ကြောက်ကြတယ်နော်ညာတိုင်းမှာရကင်းလုံးကြည့်တော့မိပစကားနားမထောင်ဘူးမိပစကားကိုဆိုတာဥမာမိပအကျင့်နဲ့ကိုယ်အကျင့်နဲ့မတူတိုင်းဒီကလေးကမိုက်ကြလို့ပြောလို့မရအောင်ခက်ခါလျောက်သူ့မှာလည်းသူ့အကျဲ့ဆိုတာဖြစ်တယ်။ဒါကိုမိဘအတိမှပြောတယ်။ဒုံတိတ်ခါကိုမထိခိုက်တဲ့ကိစ္စမှရင်လက်ခံရမယ်။ခွင့်ပြုရမယ်။အဲ့တော့ဒီကလေးကပိုစဉ်းစားတယ်။သူ့ဘဝရဲ့အခြေအနေကိုလည်းသူပိုစဉ်းစားတယ်။သူတက်နေတော့ကြိုးစားပြီးတော့သူ့မိဘကိုသူပြန်ပြီးတော့အထောက်အကူပေးနေအောင်သူအဲ့လိုရည်ရည်ရှိရှိလာတယ်။သူ့မိဘတွေခံတာပဲ။သူ့စီကဝေးကြီးရထောက်ပါလုံးဝမလိုပါဘူး။ဒါပေမဲ့သူအဲ့လိုပေးနေတဲ့စိတ်ဖြစ်လာတယ်။ဒါကြောင့်လူတယောက်ကိုကောင်းစေချင်ရင်သူ့ကိုတံမိုးထားရမယ်လေးစားရမယ်အဲ့သူ့ကိုတံမိုးထားမှလေးစားမှသူကောင်းလာနော်အဲ့တော့တာသမီးကိုကောင်းစေချင်မိဘကတံမိုးထားရမယ်လေးစားရမယ်ပုံပုံလင်းလင်းရိုးရိုးတတ်တာဆင်းနေရမယ်တာသမီးကိုကောင်းစေချင်လို့ပြည့်ရနေလိန်နာတွေရှိတယ်နော်အဲ့ဒါမကောင်းဘူးကောင်းစေချင်လို့လိန်တော်မှမကောင်းဘူးဆက်ဆံရေးဟာတကယ်ရိုးသားမှုမရှိတော့ရိုးသားမှုမရှိရင်ယုံကြည်မှုမရှိဘူးနော်အဲ့တော့မိဘကပြည့်ရနေလိန်တာသမီးကလည်းအပေါ်ရန်လေးမှမိဘကျင်တော့ဟန်လို့တော့နေပြလိုက်တခုမှအဆင်မပါအဲ့ဒါရေရှိမှမကောင်းဘူး။ကလေးရဲ့စိတ်ကသူ့ကိုယ်သူတောင်းဝန်ရဲတဲ့စိတ်ဒီစိတ်ဝင်မလာဘူး။ तू အမြဲတမ်းမိပတ်ကြအောင်ဟန်လို့တော့နေရတော့မယ်ဆိုတဲ့သဘောဖြစ်သွားတယ်။မလွတ်လပ်တော့ဘူးနော်။သူများအကြိုက်ဟန်လို့တော့နေရတာအင်တာဝန်တော့ဘူးကြည့်ပါ။ပုံမနေနေပြောပြတော့ကို့ကျင်နေသူ့ကျင်နေရှိလိုက်ရတာအကောင်းဆုံးပဲ။အဲ့လိုနေသွားမှလားအများတော့အဆင်ပြေ။အဲ့လိုအခြေခံအကျဆုံးဖြစ်တဲ့မိပတ်နဲ့တာတမီဆက်ဆံရေးနော်။ဒီ relationship က first relationship နော်။ဒါကအမြဲတမ်းခဏခဏပြောရမိဘနဲ့သားသမီးဆက်ဆံရေးရအတိတ်တည်းရှိမှသာဒီကလေးဟာပြပလောကမှာဆက်ဆံရေးကိုအတိတ်တည်းရှိသူလုပ်နေတာနော်သူ့ကိုယ်သူလည်းမြင်မရှိလာဘူးထို့သူပဲဆရာတပည့်ဆက်ဆံရေးလည်းဒီလိုပဲလောက်ကန်ထဲမှာအထက်ကဒီကြီးနဲ့အောက်ကတပည့်တွေနဲ့ဆက်ဆံရေးလည်းဒီတိုင်းနဲ့ဖြစ်ရမှာတိကျပို့ပြောမယ်ဆိုရင်တော့တိုင်းပြည်ခေါင်းဆောင်နဲ့တိုင်းပြည်ပြည်သားလည်းပဲဒီတိုင်းတည်းဖြစ်စေချင်ဒီတိုင်းဖြစ်မှလည်းကောင်းတယ်ရာဂလုံးကြီးမဖြစ်နိုင်တော့မှအတက်နေဆုံးဖြစ်အောင်ကြိုးစားရင်ကောင်းတယ်ရိုးရိုးသားသားပုံပုံလေးနဲ့ဆက်ဆံတာအကောင်းဆုံးပါအတိမတ်ပြုလေးစားမှုရှိတာအကောင်းဆုံးပါ။ဒါဒီလိုအတိမတ်ပြုနိုင်ဖို့ဆိုတာလေ ဒီလူကြီးမှာအမှန်တရားရင့်ကျက်အသိဉာဏ်နဲ့စိတ်ဓာတ်ရှိဖို့လို့သူ့ကိုယ်သူလည်းယုံကြည်မှုရှိဖို့လို့နော်ကိုယ့်ကိုယ်ကိုယုံကြည်မှုမရှိရင်သူ့ဘောက်ယုံကြည်မှုမရှိဘူးကိုယ့်ကိုယ်ကိုယုံကြည်မှုရှိလာလို့ဆိုတာဒီလိုတရားထုတ်တော့ရင့်ကျက်တဲ့မချောဖြစ်တဲ့စိတ်ဓာတ်ကိုရမှာနော်တရားအသိဉာဏ်ရင့်ကျက်လာတဲ့အခါကျမှကိုယ့်ကိုယ်ကိုလေးစားမှုယုံကြည်မှုရှိလာတယ်သူ့ဘောက်ကိုလည်းလေးစားတယ်တန်ဖိုးထားတယ် I never knew him to argue or dispute. Dilua, dilua tu sang pula kek khaji lah ma. Takha ma anyang khu nuk da. Yang cik dah hu. Mati ya. Aan siya ma kaung la. Ni si la miya sang jini lah no. Kek khan da. Takha ma yang cik dah anyang khu nuk da. Mati ya. And he never spoke about money. Adi luar amdan tuja tuja lah. Paisan jang berong ma biyo. အဲ့တော့လူဒီမှာတခြားကြည့်ရင်တော့ conflict ကမတမ်းများဘူးလူပြောင်းလိုက်ဒီလူကြာကြာနေလိုက်ပထမတွေ့ကြတော့အဆင်ပြေနေရက်ခိုင်နေနေလေးကြားလာလို့ဆိုအဆင်မပြေတော့ဘူးနော်ပြက်ကအမြင့်မြင့်ပေါ်လာတယ်ဒါဆင်မျိုးမိသားစုလိုက်တော့နိဗ္ဗာန်နဲ့သာသမီလိုပဲတင်များနေတယ်ခဏအတိတ်အဆင်ပြေတယ်နည်းနည်းကြာသွားရင်အပြစ်တွေမြင်လာတယ်အပြစ်တင်ခြင်းလာတယ်အဲ့တော့ကို့မှာလည်းပဲအကောင်းဆိုးစရာရှိတယ်သူတို့မှာလည်းပဲအကောင်းဆိုးစရာရှိတယ်အဲ့တော့အကောင်းဝကြီးပြန်ညွှန်နေလို့ရှိရင်သစ္စာရဲ့အဆင်မပြေနိုင်တော့ဘူး။အဲတော့ကို့မှာရှိနေတဲ့အကောင်းဆုံးကိုကိုတိကျမြင်လို့အကောင်းကိုလည်းလက်ခံနိုင်ဖို့အဆိုးကိုလည်းလက်ခံနိုင်ဖို့ရည်ကြည့်တယ်။အဲ့ဒီအဆိုးကိုလက်ခံနိုင်မှသာအဲ့ဒီအဆိုးကတဖြည်းဖြည်းအကောင်းမဲ့ကိုကြောင်းပါဒါသဘာဝတရားလက်မခံနိုင်သေးသေးရင်သူအကောင်းဖြစ်မလာဘူး။အဲတော့သူတို့ကမှချင်းရက်တွေအမှားရင်းတွေရှိရတယ်ဆိုရင်လည်းအဲ့ဒါကိုအပြစ်တင်ရှုံချတာမျိုးမလုပ်ဘဲနဲ့နော်အရှက်ခွဲတာမျိုးမလုပ်ဘဲနဲ့သူဝင်လေးစားတာပဲတံပိုးထားပြီးတော့အဲ့ဒီချွေးရင်းရက်ကလေးကိုပဲကိုပါလက်ခံနိုင်လို့ရှိရင်အဲ့ဒီသူကသူ့ချွေးရင်းရက်ကိုသူကိုပြောပြပြနေတဲ့စွာကိုရလာတယ်။ကိုကသူ့ကိုဒီချွေးရင်းရက်ကိုထောက်ပြပြောအချက်ခွဲလို့ရှိရင်သူအကာအကွယ်ယူတော့မယ်။အကာအကွယ်ယူတော့မယ်ဖုံးတော့မပြင်းနိုင်ဘူးသူ။အဲ့တော့သူ့ကိုအတိမတ်ပြပြောလက်ခံနိုင်လို့ရှိရင်သူအကာအကွယ်ယူစရာမလိုတော့ဘူး။အဲ့တော့လူတွေကတယောက်ကိုတယောက်အပြစ်တင်နေကြလားများတော့ပါ။အဲ့ဒီအပြစ်တင်ခါမှကြောက်လို့လို့ကိုယ်ကအများကြီးကာကွယ်ယူနေကြဆရာတော့ဘာနဲ့ဥပမာပြလာလဲဆိုတော့သူလဲတန်ကြကအင်းကြီးကိုထားတယ်ကိုလဲတန်ကြကအင်းကြီးကိုထားလို့ဖြစ်သွားအထိမခံတော့ဘာထိရင်လဲပဲထိလို့မရတော့အဲ့လိုဖြစ်သွားတာနော်ဒါမှမဟုတ်တမီးကပြဥပမာပြောမယ်ဆိုရင်သူလဲပဲမျက်နှာဖုံးလေးဆွထားလိုက်တယ်ကိုလဲမျက်နှာဖုံးဆွထားလိုက်တယ်ဘယ်သူမှမဟုတ်မသိတော့မျက်နှာဖုံးချင်းချင်းပဲဆက်ဆံလို့နောက်ကလူချင်းချင်းဆက်ဆံမှုမရှိဟောကိုကိုကိုအဲ့လိုဖုံးထားတာများတဲ့ခါကျတော့ကိုအကြောင်းသိတဲ့သူကသိမရှိတော့သူ့အကြောင်းလဲကိုမသိဘူးကိုအကြောင်းလဲသူမသိဘူးအဲ့လိုချင်းရင်မနဲ့နေမလဲအဖော်မဲ့သွားပြီနော်ကိုအကြောင်းကိုမှသူများမသိတယ်ငါအကြောင်းသူမသိပါဘူးဆိုတဲ့စိတ်ကကို့မှာရှိတယ်ငါပြောတော့ပြောချင်ပါလေဒါပေမဲ့ပြောရင်လည်းပဲငါ့ကိုအပြစ်တင်ပါလက်ခံမှာမဟုတ်ဘူးမပြောတော့မပြောတဲ့ခါမှာအဲ့ဒီ loneliness ဆိုတာဖြစ်လာအထူးကြံအဖော်မဲ့အင်တာပြင်းထန်တဲ့အကြောင်းဖြစ်လာအဲ့ဒီအထူးကြံအဖော်မဲ့ဟာကြောက်နေကြောက်အတိုင်းတားခြင်းတော့မတူဘူးတချို့ပို့ပြီးတော့ပွင့်လင်းတယ်တချို့ပုံနေမှုနဲတယ်နော်လုံးဝမပွင့်လင်းတဲ့လူကမဖြစ်သွားနိုင်ဘူးအဆိုးဆုံးယူသွားနိုင်တယ်နော်စိတ်ရောကဖြစ်သွားနိုင်တယ်အဲ့တော့လူလူချင်းဆက်ဆံရေးမှာပွင့်လင်းမှုယူသားမှုမရှိလို့ရှိရင်အထူးကြံပုံမဲ့ဖြစ်လာတယ်အထူးကြံပုံဖြစ်နေရင်အားငယ်တခါလေကိုယ်စိတ်မှာခံစားရတာကိုပြောခြင်းနဲ့ပြောလို့မရရင်အောင့်တာလေအောင့်ပါများရင်ခန္ဓာကိုယ်မှာယောဂဖြစ်တယ်စိတ်မှာလည်းယောဂဖြစ်နှလုံးရောကတော့ဘာလို့ဆိုတာအောင့်ထားတာများရင်ဖြစ်တာဘာလို့အောင့်ထားတယ်မပြောချင်လို့လားဆိုတော့ပြောချင်တယ်ပြောမှကြောက်တယ်ယောဂမဲ့သူမရှိလို့အဲ့လိုအောင့်ထားရောကဖြစ်သွားတယ်နော်အဲ့တော့ကိုယ့်အကြောင်းကိုလည်းကိုတေချာသိအောင်ကြိုးစားတယ်ကိုယ့်စိတ်ထဲမှာလိုခံစားရလဲဆိုတာအကုန်လုံးပေါ်တင်တယ်ပြောလို့ဖြစ်တော့ပြောတယ်ဓမ္မလူလူချင်းကိုပြတော့ယဉ်မှုရှိရမယ်နားလည်းမရှိရမယ် understanding ဆိုတာရှိရမယ်နော်အဲ့တော့တယောက်ကိုတယောက်နားမလဲဘဲနဲ့တကယ်စိတ်မှန်တဲ့မြတ်တာဖြစ်လာဖို့ငါခင်းပါunderstanding ไม่ใช่เว้ย loving kindness ล่ะဖြစ်ဖို့အတန်ခရင်ဆိုသူလည်းပဲငါလိုပဲပါလားသူလည်းခံစားမှုမရှိရမှာတခါလေသူနဲ့ငါနဲ့တော့မတူဘူးဒါပေမဲ့သူ့မှာဒီလိုခံစားနေရတယ်ပါလားဆိုတော့တက်နေတော့စူးစားပြီးတော့နားလည်းဖို့စူးစားရတယ်နော်ကိုယ့်ကိုယ်ကိုပြန်မေးကြည့်ငါဘယ်တော့လုံးနည်းဖြစ်နေလဲငါဘာကြောက်လုံးနည်းဖြစ်နေ
He always justified sometimes playfully sometimes quite seriously those who spoke harshly of himself spoke harshly to that ကိုယ်ကိုကျဉ်းကျဉ်းတနံပြောလိုက်နော်ကိုယ်ထိခိုက်အောင်ပြောလိုက်တာ
တော့သူ့ကိုသူတပါးကထိခိုက်အောင်ပြောလို့ရှိရင်နော်သူကအဲ့ဒါကိုဟုတ်ပါတယ်လို့လက်ခံလိုက် justify ဆိုတာသူပြောတာဟုတ်တာပဲနော်အဲ့ justify လို့ကမှနှစ်မျိုးရှိနေတယ် sometimes playfully တခါတလေအဲ့ဒါကိုညီမမောပဲနော်ကြားလို့လည်းပြောတယ်အေးဟုတ်တာပဲကွာသူပြောတာတခါကြီးကြောက်လည်းပဲ sometimes seriously အေးသူပြောတာတကယ်မှန်လေငါမှအဲ့ဒီချိုးရင်းကြီးအဲ့ဒီမှာရှိတယ်ငါတကယ်မှားသွားတယ်အဲ့လိုသူပြောရဲတယ်နော်သူများကကိုယ့်ကိုပြင်းပြင်းထန်ထန်ပြစ်တင်ဝေဖန်လာတဲ့ခါမှာအဲ့လိုပြောရဲတဲ့တတိရှိဖို့လွယ်ပါ့မလဲတော်တော်မလွယ်ဘူးနော်ဟုတ်နေတော့မှမဟုတ်ဘူးလို့ပဲပြန်ရင်းတခါတည်းမဟုတ်ဘူးလို့မြင်လို့မရရင်ဘာဖြစ်တယ်ဒီလားသူ့မှာရောအပြစ်တင်ရှိဘူးလားဆိုတော့သူများကိုပြန်ပြတော့နားအောင်ပြန်လုပ်ပြီနော်အဲ့တော့လူတွေလက်ပေါ်ကနှမျိုးရှင်နော်သူတစ်ပါးကကိုယ့်ဝေဖန်လာရင်ဖုံးကွယ်ဖို့ကြိုးစားတယ်မဟုတ်ကြောင်းကိုငင်းဖို့ကြိုးစားတယ်မဟုတ်ကြောင်းငင်းလို့မရရင်သူ့ကိုပြန်ပြတော့အပြစ်တင်နာအောင်ပြန်လုပ်ပြန်ဒီလူကဘယ်လိုလုပ်လဲဆိုတော့အဲ့နှမျိုးလုံးမလုပ်ဖုံးမှုလည်းမကြိုးစားဘူးနာအောင်လည်းပြန်မပြောဘူးတော့အဲ့တော့ဒီလူစိတ်ထားအဟောစရာမကောင်းဘူးအဲ့မတန်အဟောစရာကောင်းနေပြီနော်ဟုတ်ရင်လည်းပဲဟုတ်တဲ့အကြောင်းသူလက်ခံလိုက်တာအေးသူပြောတာဟုတ်တယ် serious တကယ်ကိုလေးလေးလေးလင်းနေတယ်ပဲသူပြောလိုက်တယ်နော်မဟုတ်ရင်တော့သူကရည်ရည်မမောပဲပြောလိုက်တယ်အဲ့တော့တခါလေညကိုပြစ်တင်လိုက်ခါမှာအေးသူကအပြစ်တင်တာဟုတ်ပါလေကွယ်သူပြစ်တယ်တော့ပိုးသေးတယ်သူငါကြောင်းနေတကယ်မသိလို့ပါဒီကတော့ငါဆိုးသေးတာတခါလေအချို့ကအဲ့လိုပြောရဲတယ်ဆိုတော့ကိုယ့်ကိုသူတစ်ပါးကပြစ်တင်ဝေဖန်တာမျိုးကိုခံနိုင်ရှိဖို့အရေးကြီးပါလေနော်ကို့မှာတကယ်ပဲရာခိုင်နှုန်းပြည့်အပြစ်အနာစာချင်းပြည့်ကျင်းရတာမကင်းဘူးနော်ဘယ်သူမှမကင်းဘူးဖះကလည်းအပြစ်ချာမယ်ဆိုဘယ်သူလူတိုင်းမှရှိနော်ဖះတော့မှအပြစ်တင်တာဆွဲတာကိုခံခဲ့ရဘူးတယ်နော်ဆိုတော့ကိုယ်ကိုသူကအပြစ်တင်တယ်အပြစ်တင်တဲ့ခါမှာဖြစ်ချင်းစစ်စစ်ကမှဘလို့ဖြစ်လာလဲဆိုတော့ပြန်ကြည့်ပါမသိကြဘူးလို့ငါအင်မတန်ခါခက်သွားပြီ나ကြည့်သွားပြီပြန်ပြောချင်သူ့ကိုဖြစ်ချင်းနဲ့ပြန်လုပ်ချင်ဖုံးလိုက်ရဖုံးလိုက်ချင်အဲ့ဒီစိတ်ထားကိုပြန်ကြည့်ပါလက်ခံနေလို့ရှိရင်လက်ခံနေတော့အောင်သဘောထားကြည့်လို့ရှိရင်ပို့ပြီးတော့ကောင်းပါပို့ပြီးတော့အဆင်ပြေပါAnd I often thought he even took pleasure in the opposition of enemies. So, the two of them came up with a good visa, and he said, I'm looking at you. So, the other one is, you are looking at me. အဲ့တော့ကိုကိုနည်းနည်းပါးပါပြစ်တင်တာဝေဖန်တာကိုကိုကလက်ခံနေလို့ရှိရင်ကိုမှပုံပြီးတိုးတက်တယ်။အဲ့ဒါတကယ်လေးလေးနဲ့သဘောပေါက်တဲ့နယ်ချက်တစ်ခုပဲ။ကိုမှရန်သူတယောက်ရှိနေခြင်းဟာကိုကိုပုံပြီးတော့လိုချင်တယ်။ရန်သူဆိုတာကိုပြစ်ကိုရှာမဲ့သူ။ကိုမှပုံပြီးလိုချင်တယ်။သူပြောတဲ့အပြစ်အနာစာချင်းတက်ကတကယ်မှန်နေတဲ့တခါလေးကိုမှကြည့်ဖို့ရအခွင့်ရရ။အေးရိုးရိုးသားသားပြန်ကြည့်တဲ့ခါမှာအေးသူပြောတဲ့ချင်းတက်ကငါမှရှိနေတာအမှန်ပဲ။အကြိမ်ညာဒီချင်းတဲ့ကိုငါတတိလေးနဲ့ညာလေးနဲ့ကြီးပြီးတော့တဖြည်းဖြည်းပါသွားအောင်တတ်နိုင်ကြလို့ရှိရင်ငါချင်းရဲ့နည်းလို့ပြောဖြစ်လာဘူးဥပ္ပတ်သဘောထားကြီးလို့ပြောဖြစ်လာတော့သူငါ့ကိုအဲ့လိုအပြစ်တင်တာတကယ်တော့ငါ့မှာအကျိုးရှိတယ်သူကငါကျေးဇူးရှင်ပဲဒီလိုများညင်နိုင်တယ်ဆိုရင်အင်မတန်ကောင်းသွားမှာနော်အကြိမ်ကိုကတကယ်ကို honestly ရိုးသားသား तू ကကိုယ့်ကိုအပြစ်တင်တာကိုလက်ခံလိုက်တော့မင်းငါ့ကိုပြောလိုက်တဲ့အချက်ကတကယ်ငါ့မှာအကျိုးရှိတယ်ငါမျိုးတကယ်ပဲကြည့်တယ်ပါရိုးရိုးသားသားပြန်ပြောနေလို့ဆိုပထမမှာတော့အဲ့လိုပြန်ပြောရတဲ့ကြောင့်ကိုတစ်ဖက်သားရုတ်တရက်အားတော့လေငါသူ့ကိုအပြစ်တင်တာ तू ကအဲ့ဒါကိုတကယ်ချီချီနဲ့နဲ့ကြည့်လက်ခံလိုက်နော်ဟုတ်တယ်လို့လည်းဝန်ခံလိုက်ပြုပြင်ဖို့လည်းသူတကယ်ကြိုးစားတယ်ဒီရန်သူတို့ပြောတာလက်များချင်းနဲ့ဖြစ်မယ်နော်ညီမနဲ့သားသမီးနဲ့ဖြစ်မယ်နော်ဘယ်သူပြစ်ပြစ်ပြောတာနော်အဲ့တော့ तू ငါ့ကိုအပြစ်တင်တဲ့အချက်ကတကယ်မှန်ကန်တဲ့အချက်ဖြစ်နေပါလားဆိုတော့လက်ခံပြီးချီချီနဲ့နဲ့ပြန်ပြောလို့ရှိရင်အဲ့ဒါမှန်ကန်ပါလေအဲ့လိုပြောရတဲ့ကျေးဇူးလက်ကျင်ပါလေဒီချင်းချင်းလေးကိုလည်းတကယ်ယူရတာကျူးစားပြတော့ပြုကျင်ပါပြုကျင်မယ်လို့ကြီးကျူးစားနေပါလေနော်ကိုချက်ချင်းတော့တက်နိုင်ကြမှာတက်နိုင်မှာနော်တဖြည်းဖြည်းတဖြည်းတော့ပြုကျင်ဖို့ရရည်ရထားပါလေလို့ပြောလိုက်လို့ရှိရင်ဟိုအပြစ်ကျင်လိုက်တဲ့လူရဲ့စိတ်ကဘယ်နဲ့ဖြစ်သွားမလဲပထမတော့အံ့ဩတော့ခံစားနော်ဒုတိယဘာဖြစ်မလဲလေးစားလားကိုပိုစီလေးစားလာတယ်နော်ငါကသူ့ကိုအပြစ်တင်လိုက်တာသူကငါ့ကိုလုံးဝစိတ်မဆူ ဟုတ်ပါတယ်လို့ဝန်ခံလိုက်ပြီးတော့သူပြုတ်ပြင်းဖို့ကြိုးစားလိုက်တယ်ဆိုတော့နောက်တစ်ခါသူအဲ့လိုရေးရဲစဲအပြစ်တင်ပါပြစ်တင်တင်တော့ဘူးနောက်ခါပြောချင်တော့မှလေးလေးစားစားလေးပြန်ပြောမှသူ့မှာဟောအပြစ်မရှိဘူးရှိတယ်နော်ကိုကသူ့အပြစ်ပြန်မတင်လိုက်ဘူးနော်ပြန်မတင်တော့သူကငါ့ကိုအပြစ်ပြန်တင်ငါခမ်းမယ်နေရာရောက်သွားပြီဒါပေမဲ့သူငါ့ကိုအပြစ်ပြန်မတင်ဘူးဆိုတော့သူ့မှာရှိတဲ့အပြစ်ကိုတော့မှသူပြန်ပြီးတော့ထင်းသိမ်းတော့မယ်နော်အဲ့တော့လောကကြီးမှာဒီလိုတယောက်ကိုတယောက်အပြစ်တင်တာတွေရှိတယ်နော်နှစ်ယောက်စလုံးကောင်းလာအောင်ဆိုရင်ဘယ်လိုလုပ်ရလဲအခုပြောတဲ့တိုင်းလုပ်ရတယ်နော်အဲ့တော့သူလည်းတိုးတက်လာမယ်သူလည်းတိုးတက်လာမယ်နှစ်ယောက်စလုံးကစိတ်နဲ့သဘောထားကြီးလာမယ်နော်သဘောထားပုံကမြင့်မြတ်လာမယ်ဥပ္ပယင်းကျလာမယ်ဥပ္ပမချောဖြစ်လာမယ်နော်ပြီးတော့ဒီလူနှစ်ယောက်ရဲ့ရည်ရှိဆက်ဆံရေးဘယ်နဲ့နေမလဲပိုကောင်းလာမယ်တယောက်ကတယောက်ပိုပြီးတော့လေးလေးစားစားချီးချောဆက်ဆံတော်ရည်ရမယ်နော်ရန်သူမဖြစ်တော့ဘူးနော်မိတ်ဆွေဖြစ်လာအဲ့ဒါအမှန်တရားကြီးတဲ့ချက်တော့ရန်ကိုမြစ်မိစေပြောင်းလုံနေရဒီနေ့ပဲတော့အဲ့လိုမူလတုန်းကတယောက်တယောက်အဆင်မပြေတိတ်ခဲ့တဲ့လူတယောက်ဟာဒီလိုနှင်းနှင်းနှင်းတော့နားလည်မှုပူရတဲ့ကောင်ပူပြတော့ခိုင်မြဲတဲ့မိစေဖြစ်လာတယ်ဒီလိုဖြစ်လာတာတွေကဒီဘုန်းကြီးရဲ့ဘဝမှာလည်းရှိတယ်တခြားလူတွေလည်းပဲအဲ့လိုဖြစ်လာတာတွေ့ရတော့သူ့ရဲ့အတန်းဝိုင်းနေတဲ့ကပူပြီးကျေလာသူ့ရဲ့လောကကပူပြီးကျေလာတယ်ဒီလူတယောက်နဲ့ဟိုတယောက်နဲ့အဆင်မပြေလို့သူနဲ့ငါနဲ့အဆင်မပြေသူ့ငါဆက်ခတ်တယ်ခွန်တယောက်နဲ့ငါနဲ့အဆင်မပြေဘူးအဲ့ဒီလူလည်းငါဆက်ခတ်တယ်နော်ဟိုတောင်းနေငါနဲ့လည်းအဆင်မပြေဘူးသူ့လည်းငါအချက်ချက်ကြိုင်ပါဖြစ်မကြိုင်တယောက်ထဲဖြစ်သွားလိမ့်မယ်နော်ခုလောကကြီးဟာကြာလေကျင်းနေကြာလေကျင်းနေကြာလေကျင်းနေဖြစ်လာနော်လောကကြီးနဲ့မကဘူးစိတ်ပါကျင်းမြောင်းလာတဘောသားတွေသေးသိမ့်လာနော်လောကကြီးကိုအပြစ်မြင်လာတယ်လောကကြီးကိုနာကြည့်လာတယ်ခုခုကလည်းပဲအားမလို့အားမရဖြစ်တော့ပင်ငယ်တဲ့စိတ်တွေပါလိဖြစ်လာနော်ကြိုင်တယောက်ကဖြစ်လာတယ်အဲ့တော့အပြစ်ကိုအမြဲတမ်းရှာပြီးတော့နေတဲ့လူဟာကြိုင်တယောက်ကဖြစ်တယ်အဒီကြောင့်မလဲရှိတယ်ဒီဘုန်းကြီးအသေးသေးလေးကြည့်ပြီးတော့ကဲခန့်နေတာနော်ရင်းရင်းလေးကြည့်ပါတယ်သူတို့ကိုဟိုအရင်သိလို့ရှုံးချလို့ပြောနေတာမဟုတ်ဘူးနော်သူတို့ဘာကြောင့်အဲ့လိုဖြစ်တယ်ဆိုတာကို study လုပ်နေတာနော်အဲ့လိုလူတကာကိုအကြည့်ရှာပြီးတော့ဖြတ်တောင်းရင်ဖြတ်တောင်းရင်ဖြတ်တောင်းရင်လည်းနောက်ဆုံးလုံးဝအကြည့်ချက်ဖြစ်သွားတယ်ကြာတော့စိတ်မမှန်တော့ mentally unstable ဖြစ်လာနော် neurotic ဖြစ်လာစိတ်ရောဂါတွေဖြစ်လာ mental sickness ဒီမှာရှိလာသူ့မှာလုံးဝစိတ်ခံတာတွေဆိုတာရှိတော့အဲ့စိတ်ခံတာမှုရကြနေချင်းချင်းကိုယ်သဘောထားကိုကိုယ်တိတိခကြကြည့်ပြီးတော့ကိုယ်မှားနေတာကိုကိုယ့်အကူပြင်ပါကိုယ်သဘောထားကိုကြည့်ကြည့်ထားပါအဲ့လိုသိရင်ရေရှည်မှာကုလောကကိုယ်ကကျဲလာတော့လူအများနဲ့ harmony ကိုယ်ကရှိလာနော်ငြင်းညွတ်မှုကိုရှိလာအဲ့လိုလူကဖြည့်လျှောက်တရားထုတ်တာသဘောထားလေးကိုယ်ပူကြည့်လာမယ်စိတ်ကြီးချမ်းမှုဒီလိုမျိုးကိုယ်ပူပူရလာလိမ့်မယ်အသိဉာဏ်လေးကိုယ်ကပွန့်ထွက်လာအဲ့လိုမတင်တတ်မှုအဆိုင်ခဲများတဲ့လူကအသိဉာဏ်လမ်းပိတ်မတင်တတ်မှုတွေလဲသွားတဲ့အခါမှာအသိဉာဏ်လမ်းပွန့်လာဒါမေတ္တာလို့လည်းခေါ်နေတယ်နော်လူတွေကိုနားလဲပြောခွင့်လွန်နေလာတယ်သဘောထားကြည့်လာတယ်မေတ္တာထားနေလာတယ်ရန်သူပေါ်မှာတအားမှမေတ္တာမပြတ်ဘူးအဲ့လိုစိတ်ကိုထားတဲ့လူကကြံတဲ့ဒီကက်အစင်းမြင့်တဲ့မြင့်မြတ်တဲ့အဋ္ဌဉာဏ်ဒူးတွေအတွက်သူကထိုက်တန်တဲ့ဖြစ်သွားလိမ့်နော်အဲ့ဒီထိုက်တန်ဖို့အရေးကြီးတယ်နော် worthiness ကိုယ်နဲ့တကယ်ထိုက်တန်ရင်တကယ်ရမှာဆိုတော့တကယ်ကိုရင့်ချက်လေးနဲ့မြင့်မြတ်တဲ့အဋ္ဌဉာဏ်ဒူးကိုရချင်ရင်အဲ့ဒီအဋ္ဌဉာဏ်ဒူးနဲ့ထိုက်တန်တဲ့မြင့်မြတ်တဲ့စိတ်ထားမျိုးကိုမွေးရသဘောထားကြီးမှန်ရသဘောထားသိလို့မရဘူး When I first knew him I used to think that he washed himself ကသူ့ကိုယ်သူအမြဲတမ်းစောင့်ကြည့်နော်အဲ့တော့သူ့ကိုယ်သိကြစားတုန်းကတော့တဲ့သူ့စိတ်ထဲမှာတွေးနေတာကဒီလူဟာသူ့ကိုယ်သူတတိထားပြီးတော့ခင်းနေတယ်ဒီလိုသူခင်ခဲ့တာနော်ဒါပေမဲ့သူအထင်မှားနေဘာလို့လဲဆိုတော့and would not allow his tongue to give expression to fretfulness, antipathy, complaint, and remonstrance. It did not occur to me as possible that these mental states could be absent in him. အဲ့လိုသူ့ဘာကိုအပြစ်တင်တာရန်ရှာတာရန်လိုတာနော်အဲ့လိုစိတ်မျိုးဟာသူ့စိတ်ထဲမှာမရှိနိုင်ဘူးလို့ငကိုယ်တော့ကမတွေးနိုင်ဘူးအခုတကယ်ဖြစ်တာဘယ်လိုလဲစိတ်ထဲမှာအဲ့လိုမျိုးမရှိတာကိုတွေ့ရတာ After long observation နော် long ကကြာကြီးနော် observation ဆိုတာစောင့်ကြည့်တာတော့စောင့်ကြည့်ပြီးတော့ရေရှည်ရဲ့ကဲခပ်ပြီးတော့စောင့်ကြည့်တဲ့အခါမှာဘာတွေ့ရလဲဆိုတော့ however I satisfied myself that such absence or unconsciousness was entirely real. သူဘာကိုအပြစ်မတင်တာညာမလို့တာ complain မလုပ်တာအဲ့ဒါကတကယ်သူ့မှာမရှိလို့ပဲဒီစိတ်နဲ့သူ့မှာမရှိသူ့မှာသူဘာကိုအပြစ်တင်နေစိတ်လုံးဝမရှိအဲ့ဒါတကယ်အစ်စ်မှန်ဖြစ်တယ်ဒီလိုဖြစ်နေနော်စိတ်ထဲမှာရှိနေတဲ့နဲ့ထိန်းထားတာကတမျိုးနော်အခုကထိန်းထားတာမဟုတ်သူ့မှာအဲ့ဒီစိတ်မျိုးရှိကိုနော်ဒါအရင်တော့ကတော့ရှိမှာပါနော်သူရဲ့စိတ်ငြိမ်ပေါ်ထားတာတကယ်ကိုရင်းကျက်ပြီးတော့မြင့်မြတ်လာတဲ့ခါမှာသူကသူ့ဘာကိုအပြစ်မတင်တော့ဘူးသူစိတ်ကဘလောက်အေးချမ်းနေမယ်ဆရာကြီးဘလောက်ချမ်းသာနေလဲသူတို့ကမှပြစ်မတင်တော့ဘူးအော်တရားကိုကျူးစားထုတ်ရင်ဒီလိုဖြစ်နေတယ်နော် He never spoke duplicatingly of any nationality duplicate ရာရှုံချလိုက်တာနော်တိမ်ငယ်ကောင်းရုံနေကောင်းပြောတာနော်အဲ့တော့ nationality ဆိုတာလူမျိုးနော်ဘယ်လိုလူမျိုးကမှသူဂုံတိတ်ခါကြောက်မပြောဘူးတော့ကမ္ဘာမှာလူကြီးတွေအများကြီးရှိနော်မြန်မာရှိတယ်အင်ဂျင်တွေရှိတယ်ထိုင်းရှိတယ်အရှေ့တိုင်းမှာဆိုရင်နော် Chinese ရှိတယ် Japanese ရှိတယ်ဟိုအနောက်တိုင်းဆိုတော့ European နိုင်ငံတွေအများကြီး England America အများကြီး African တွေအများကြီးရှိတယ်နော်အဲ့တော့သူဟာဘယ်လူမျိုးကမှနှိမ်ပြီးတော့မပြောဘူးဂုံတိတ်ခါကြောက်အောင်မပြောဘူးဘယ်လူမျိုးကတားတယ်ဘယ်လူမျိုးကမကောင်းဘယ်လူမျိုးကယုံညံ့တယ်လို့မပြောဘူးနော် All class of men center ဘယ်လိုအဆင့်တန်းရှိတဲ့လူကမှနှိမ်ပြီးတော့မပြောဘူးအထင်မသေးဘူးနော် All time in the world's history ဒီခေတ်ကမကောင်းဘူးဘယ်ခေတ်ကကောင်းတယ်လို့လဲ history မှာလည်းပဲအချိန်ပိုင်းပြီးတော့ဘယ်ခေတ်ကမကောင်းဘူးသူမပြောပြန်နော် All against any trades or occupation trade ဆိုတာအလုပ်ကနော် occupation ဆိုလည်းအလုပ်ကပါပဲထိတ်ကြတာကလက်တွေ့လို့ရတဲ့လက်မှုလုပ်ငန်းတွေဆိုပါတော့တခြား application ဘယ်အလုပ်ကမှဂုံမရှိဘူးသိသိနေရုံညံ့တယ်လို့ဘယ်တော့မှပြောဘူးစမ်းကြတယ်နော်ဒီ DSA ကအဟောစရာကောင်းတယ်နော် not even against any animals insects or inanimate things တလိဆန်မှုတော့မှပိုးမွားလေးတွေကတော့မှမကောင်းမှုတွေသဘောမျိုးချုံချတဲ့သဘောမျိုး negative ဘောမျိုးပြောလို့မရှိဘူး no any of the laws of nature သဘာဝနိယာမတွေလည်းပဲတခုမှမကောင်းဘူးလို့ပြောလို့မရှိဘူး no any of the results of those laws အဲ့သဘာဝနိယာမတွေရဲ့ရလဒ်တွေအကျိုးဆက်တွေလည်းပဲမကောင်းဘူးလို့သူအပြစ်တင်တဲ့သဘောမျိုးနဲ့ပြောလို့မရှိဘူးတဲ့ such as ဥပမာအဖြစ် illness နေမကောင်းဖြစ်တာကိုလည်းပဲညင်းနေတယ်ဂျင်းပြစ်တင်ခြင်းမရှိဘူးဒါနေမကောင်းတဲ့သဘာဝဖြစ်တတ်တာကောင်းအောင်ကြိုးစားရမယ်။ရှင်းမပြရလေငင်းလို့ဒီလိုသူနင်းနေခြင်းမရှိဘူး။နော်။ deformity တဲ့။ deformity ဆိုခြေထဲအင်္ဂါပုံစံတွေဘာတွေမမှန်တာနော်။အဲလူတယောက်မှာသူမွေးရပါဖြစ်ခြင်းဖြစ်မယ်။ခြေကြိုက်တယ်ရလို့ဖြစ်ခြင်းဖြစ်မယ်နော်။ခြေလက်မတန်တာလို့ဖြစ်မယ်။အဲ့ဒါကိုသူဘယ်တော့မှအပြစ်မတင်။ဉာဏ်နဲ့ပတ်သက်တော့ဒီလိုဘယ်တော့မှအပြစ်မတင်ဘူး။စဉ်းစားကြည့်သူစိတ်ကဘယ်လောက်ကြီးကျယ်နေလဲဆိုတာ။ and death အကျဉ်းတရားကိုဘယ်တော့မှအပြစ်မတင်မငင်းဘူးမွေးလိုက်ရင်တရားမှာပဲနော်နေရာတစ်ခိုက်မှာအကောင်ဆုံးဖြစ်အောင်အတိတ်အရှိဆုံးဖြစ်အောင်စိတ်ခန္ဓာဆုံးဖြစ်အောင်စိတ်ဓာတ်နဲ့အတိညာတွေရင်းကျက်မှုကိုအထောက်ပံ့ဖြစ်အောင်ကြိုးစားပြောင်းနေလို့မရှိတင်မာပဲဆိုတာကိုတွေးပြီးတော့စိတ်ညစ်နေလို့လည်းဘာမှမဖြစ်ဘူးနော်တင်မယ်ဆိုတာကြည့်ပြီးတော့ကြိုတင်ပြီးတော့လုပ်တင်တာလေးလုပ်သွားဖို့ပဲလူရင်းအရေးကြီးတယ်နော်အဲ့တော့ဒီမှာအခုရှိနေတဲ့ဒါကြီးတင်မာကြီးတွေကိုစဉ်းစားကြည့်ငါအဲ့လိုသဘောထားမျိုးထားနိုင်တယ်နော်ထားနိုင်အောင်လဲကြိုးစားဖို့လိုတယ်နော်ထားနိုင်သွားရင်ဘယ်နဲ့ညံ့နိုင်မလဲအင်မတန်ငြိမ်းချမ်းပါနော်ဘယ်လောက်ညံ့ငြိမ်းချမ်းနိုင်မလဲစဉ်းစားကြည့်စိတ်ထက်မှာအဆိုင်ခဲတင်းကျပ်မှုတင်းမာမှုဘာမှမရှိတော့မတင်တတ်တာဘာမှမရှိလက်မခံနိုင်တာဘာမှမရှိအားလုံးကိုလက်ခံနိုင်ပါလေ He never complained or grumbled either at the weather, pain, illness, or anything else. Tu ma nyin yue grumble ka nyin yue daw ga no. Tu ba na pat tet ma lo ma nyin yue le mi chi. Tu ma mo yoe ne, mo a yoe lai da lo yit tin le mi chi. Snow le ja ne, snow yi ya ja lai da ko dukha le yak kon ba bi lo, ba daw ma ma pyo. Tabawa dia ba tu ba ja ne lo. No. Nyin yue ne lo ba chi chi ma. Ba tu a pye tin ya ma. Ba tu ma pye tin sia mi chi. No. So ti chu lu dia a la di tabawa dia wo a pye tin ma ni ja. ပြစ်ကင်းကြတာပဲနော်ညင်းနေကြတာပဲစိတ်ညစ်နေတာပဲဒုက္ခပါပဲမိုးကရွာလိုက်တာမထူးပါနဲ့
He never swore. S-W-O-R-E. Swore.
That's right.ကိုကျင်းကျင်းနဲ့နဲ့ကျင်းသာသဘောမျိုးကျင်းသာသဘောမျိုးနော်နာမည်ဆိုးပေါ်တာသဘောမျိုးနော်အဲ့ဒါမျိုးဘယ်တော့မှလုပ်လို့မရှိဘူးအဲ့တော့ဒေါသမှမရှိရလို့ပြောတာကျင်းသေးတာမျိုးဘယ်လုပ်လိုက်လဲဘယ်လိုဖြစ်သွားရင်ကောင်းမယ်ပြေးသွားရင်ကောင်းမယ်ဘာဖြစ်ရင်ကောင်းမယ်ဆိုတာမျိုးဘယ်တော့မှလုပ်လို့မရှိဘူးပြောလို့မရှိဘူး He could never very well အဲ့ဒါမျိုးသူဘယ်တော့မှလုပ်လို့မရဘူး Since he never spoke in anger ဒေါသနဲ့ဘယ်တော့မှစကားပြောလို့မရှိဘူးကိုယ့်အကိုပြန်စမ်းသကြည့်ဘူးနော်လူသားတူမှဒီလိုဖြစ်နေတဲ့အလားလားရှိပါလေသူလည်းလူသားငါလည်းလူသားပဲနော်ငါလည်းပဲအဲ့လိုလူသားတယောက်ဖြစ်နေတဲ့အလားလားငါမှရှိပါလေအဲ့ဒါကိုစမ်းသကြည့်တန်ဖိုးထားကြည့်ငါသာဒီတတိပဋ္ဌာန်တရားကိုတကယ်ချစ်ချင်းနဲ့စူးစမ်းမယ်ဆိုရင်ငါကလည်းပဲဘယ်တော့မှဘသူ့ကမှအပြစ်မတင်တဲ့လူတယောက်ဖြစ်လာတယ်နော်အမြဲတမ်းငြင်းချမ်းနဲ့စိတ်နဲ့ညီမနဲ့စိတ်နဲ့နေနေတဲ့လူတယောက်ဖြစ်လာတယ်အမြဲတမ်းအပြစ်တင်နေလို့အပြစ်ခံနေလို့ရောဘာအကျိုးများရှိရလဲဘာများကျေနပ်မှုရတော့လဲဘာဖြစ်လို့အပြစ်တင်နေကြလဲ And apparently never was angry သူကြည့်ရတာတခါမှသိဆူတာမသိရဘူး He never exhibited fear တခါမှကြောက်တဲ့အမူအရာမျိုးမပြဘူး And I do not believe he ever felt it မပြအောင်လည်းမကဘူးသူစိတ်မှယုံကြည်တာကတော့စိတ်ထမှာဘုရားကြောက်တဲ့စိတ်မရှိဘူးလို့ပြောတယ်။ယုံကြည်နေတယ်။အဲ့တော့ဒါလူသားတယောက်တော့ဒီလူသားတယောက်ရဲ့သူ့ရဲ့စိတ်ရဲ့ quality ကြီးသမားဘလောက်မြင့်နေလဲ။သူ့ရဲ့ emotion ခံစားမှုကြီးသမားဘလောက်တည်ငြိမ်မှုရှိနေလဲ။ခံခတ်မှုရှိနေလဲ။သမားအဖြစ်လူတွေကတစ်ခနဲ့အသေးမွှားလေးတစ်ခုမကျင်တတ်တာတွေ့ရတယ်ဆိုရင်ချက်ချင်းအမူအရာတွေပြတ်သွားတယ်နော်။အမူအရာပြည့်နေမကောက်ဘူးစိတ်ထမှာ။စိတ်ထမှာအနည်းငယ်ပုံတွေပေါက်တယ်။နော်။အကြီးကျယ်လောက်ကိုယ်နေပြီးလောင်းနေတယ်။ဒါလူတိုင်းကြည့်လို့မဆိုလို့ဘူးနော်။တချို့လူတွေဖြစ်ပါတယ်။ဆိုတော့အနေနဲ့အများတော့လူတိုင်းဖြစ်ပါတယ်ဆိုရမှာနော်။အဲ့တော့အဲ့ဒီလိုကိုယ်စိတ်ထဲမှာတခုခုမနစ်သက်တာသဘောမကျတာမြင်လိုက်ကြားလိုက်တဲ့အခါစိတ်ထဲမှာဖြစ်လာတဲ့ reaction ကိုညံညံကြည့်လိုက်ပါ။တတိယတစ်ချက်ကြည့်ပါ။အခုလိုကြားထားသိထားတဲ့အခါမှာဒါလေးကိုစိတ်ထဲမှာပြန်ပြီးတော့အမှတ်ရခြင်းကိုယ်စိတ်ကိုပြန်ကြည့်ပြီးတော့ငြင်းအေးအောင်ပြန်လုပ်နေတဲ့အခြေအနေကိုရလာနေပါလိမ့်မယ်နော်။အဲ့တော့တွိုင်းရင်နိုင်ရင်နင်းထင်ရောင်းရင်ဝင်ရင်ပြောရင်ဆိုရင်စိတ်ထဲမှာဖြစ်ပေါ်လာနေတဲ့ emotions တွေခံစားမှုတွေနော်ဒေါသတွေမကျေနပ်မှုကြောက်လန့်မှုစိုးရိမ်မှုတွေကိုကြည့်ပါနော်။ဒီလိုကြည့်ရင်လည်းတရားအထင်နဲ့လုံရင်ကြိုင်ရင်နဲ့နေသွားတယ်လို့အများကြီးရှိတယ်။အဲ့တော့တခါကြီးကြောက်ကပြောတယ်တတိတော်လည်းအရင်တုန်းကအမြဲတမ်းအဲ့ဒီလိုချင်မှုလောဘအကြီးကြီးနဲ့နေတာအဲ့တော့ကိုယ်လုံငန်းမှာပျက်စီးမှဆုံးရှုံးမှာကြောက်တဲ့စိတ်နဲ့အများကနေကြည့်အခုတရားထုတ်တာတစ်ချိန်ကြီးကြားလာတဲ့ခါကျတော့သုံးနဲ့လေးနှစ်လောက်ရှိလာတဲ့ခါကျတော့အဲ့ဒီလိုချင်မှုလောဘကလည်းပဲတစ်ချိန်ကြီးရော့လာတယ်လောဘပါလို့မဖြစ်လို့ရော့လာတယ်ပြောငါကတော့ရှိနေလောဘမတရားလောဘဖြစ်တယ်နော်အဲ့တော့ပုထုဇဉ်လူသားတွေလောဘလောဘကင်းရမယ်လို့မဆိုလိုဘူးမဖြစ်နိုင်ဘူးနော်သောတာပန်လည်းမကင်းနိုင်သေးပါဘူးတက္ကရာကတော်တော်ရော့သွားပြီမကင်းသေးဘူးအနာဂတ်ဖြစ်မှလာလောဘတကယ်ကင်းမှာမနော်သို့တော့တမယချင်းပြောမယ်ဆိုရင်တရားတဲ့လောဘနဲ့မတရားတဲ့လောဘတော့ရှိတယ်လို့ပဲပြောချင်ပါတယ်နော်အဲ့တော့ဒီလိုတရားကိုအားထုတ်လာတဲ့အခါမှာကိုယ်စိတ်ထဲမှာမတရားတဲ့လောဘဖြစ်နေတာကိုမြင်တယ်မြင်တော့ကအဲ့ဒီမတရားတဲ့လောဘတစ်ခုပြီးပါတော့ကြောက်တယ်ဆိုတော့လည်းပဲဘာလို့ကြောက်လဲဆိုတော့ तू အခုခုသဘာဝတည်းလွန်ကဲတာမတရားတာမျှော်လင့်ထားတာရှိအကျဉ်းညလင်းတဲ့အတိုင်းမဖြစ်မှာကိုကြောက်တာ။အဲ့တော့တရားအားထုတ်လာတဲ့ခါမှာစိတ်ရဲ့သဘောထားကပေါ့ပြန့်ကြလာတယ်။သဘောကကြလာတယ်။ဖြစ်နေတာကိုပဲသူညှော်မှန်းတော့တာဆိုတော့မဖြစ်မှာကိုကြောက်ရနေသွားတယ်နော်။မဖြစ်နေတာကြီးကိုညှော်မှန်းလို့ရှိရင်မဖြစ်မှာပုံကြောက်လာတယ်။ဖြစ်နေတာကိုညှော်မှန်းလို့ရှိရင်မဖြစ်မှာကိုစိတ်မကြောက်ရနော်။အဲ့တော့အခုအဲ့ဒါလို့ညံ့ညံ့ကြတာသူ့ကိုကိုယ့်ကိုသဘောကကြောက်ကြစဉ်းစားပြီးနေထိုင်လာတဲ့ခါမှာတဲ့လောဘလည်းနေသွားတယ်ကြောက်တာလည်းနေသွားတယ်စိတ်အေးချမ်းမှုပူရတာပဝန်ကျင်နေလည်းပူပြအဆင်ပြေလာတယ်အများနဲ့ဆက်ဆံရမှာလည်းပဲအများရဲ့ယုံကြည်မှုလေးစားမှုကိုပူရလာအဲ့ဒီယုံကြည်မှုလေးစားမှုကိုရလို့လည်းပဲစိတ်ပူပြီးတော့ချမ်းသာတယ်လို့နော်အခုအဲ့ဒီတကာကြီးတွေကလောက်တော့အများကြီးလောက်ပါတယ်နော်အလုတ်များတဲ့ကြားတွေကမရမကအချိန်ယူပြီးတော့တော်တော်ကိုတရားကိုကြိုးစားတယ်အဲ့ထက်မှတယောက်ကဒေါက်တာတယောက်လည်းပါပါတယ်နော်သူ့အကြောင်းလေးလည်းနည်းနည်းပြောချင်ဒါအခုသိရတဲ့တပတ်အတွင်းမှာဟိုပြောရင်းဆိုရင်းနဲ့ တို့ပြောလို့သိကြတဲ့အကြောင်းအရာလေးပေါ့စိတ်ကူးရင်ကြောင်းရမှာတကယ်ဖြစ်နေတာကိုပြောတာနော်အခုပြောခဲ့တဲ့ဒီတကယ်ကြီးအကြောင်းအရာလေးသူတကယ်ဖြစ်ခဲ့တာနော်ဆိုသူတို့တောင်တကယ်လို့ဖြစ်နေလို့ရှိရင်ငါတို့ဘာလို့မဖြစ်နိုင်ရမှာဒါအားတက်စရာကောင်းတယ်နော်အခုပြောနေတာတကယ်ရမှာတွေတကယ်အားတက်စေချင်တကယ်ရုံရုံကြည့်ကြည့်လုပ်စေချင်အဲ့ဒီဒေါက်တာတယောက်ကလည်းသူကနှလုံးရောဂါရှိတယ်အိမ်တော့ဟာတက်စရာကြီးတယ်ဆေးတောက်နေတယ်သူပြောတယ်တရားကိုကျဉ်းကျဉ်းဆက်အားထုတ်လို့ရှိရင်ဒီလိုဆေးတောက်ရတယ်ညော့တယ်သိချောတော့လေ။တတိတမာတိတိတ်ကောင်းနေတဲ့ခါမှာစီလုံးဝတောက်ဖို့မလိုဘူး။ဒါကြောင့်သူနေတိုင်းတရားထုတ်။တစ်ခါလေအလုပ်အတံများတဲ့ခါမှာတရားထုတ်ရင်နည်းနည်းတော့ရော့။မနေ့အစောကြီးထပ်တော့သူတရားထိုင်နေတယ်။မနေ့စောစောတရားမထိုင်လို့ရှိရင်တနည်းလုံးနေလို့မကောင်းဘူး။ဒါပြောလို့ပြောဆိုတော့မနေ့စောစောအိယာထပ်တော့တရားထိုင်ပြီးဖို့ကိုလည်းပဲ။ဘာလို့လဲလဲဆိုတော့ညာဥပိုင်းမှာမအိတ်ချင်မှတရားထိုင်ဖို့လိုတယ်။ညာဥပိုင်းမှာအိတ်ချင်မှတရားမထိုင်မနဲ့အိတ်တယ်လို့ရှိရင်မနက်မှာတော့နဲ့အဲ့ရမထမ်းဘူး။သူကလေးလံမှုမနက်အဲ့လိုစောစောမှာထလိုက်ပြီးတော့တရားထိုင်လို့ညဦးဝဲမှာတရားထိုင်လို့ရှိရင်မနက်စောစောမှာထနိုင်တယ်နော်ထနိုင်တဲ့အေးချင်းဒီမှာရှိတယ်ထနိုင်တဲ့စိတ်အားတတ်တူးဒီမှာရှိတယ်အဲ့လိုမနက်စောစောမှာတခါတရားထိုင်လိုက်ပြီးရင်စားရတော့ရေးတွေလုံးအဲ့မှာတတိကျုံလို့သွားတယ်ပြောကြဆိုရကြည့်ကြလေအားဒိင်းနဲ့ပြောတယ်အဲ့တော့ဒီလိုမနက်စောစောကနေစားပြီးတော့တရားထုတ်ဖို့ဆိုတဲ့အကြောင်းအရင်တခါပြောပြီးပြီနော်ဒါကြောင့်အသေးစိတ်အခုအချိန်မှပြောဖို့အချိန်မပေးနိုင်တော့တော့မိသားစုနဲ့လည်းပဲအေးစိတ်စကားပြောပြီးမှအလုပ်ကိုသွားတယ်အထူးဖြင့်အိမ်မှာအမေတင်ရှိရင်ပြောကြဖို့နော်နှုတ်ဆက်ဖို့ဒါအိမ်နဲ့မှာဘူးတယ်နော်ဒါအင်တာရေးကြည့်ပါလေအမေဖေကိုအင်တာလေးစားဖို့အလုပ်သွားတဲ့ခါမှာအမေဖေကိုနှုတ်ဆက်ပြီးမှသွားကြဖို့အဲ့လိုအမေဖေလက်နှုတ်ဆက်ပြီးတော့အလုပ်ကိုသွားတယ်12နှစ်မှသူ့အလုပ်ကိုသူနားတယ်နော်သူကကိုယ်ပိုင်လုပ်12နှစ်မှနားပြီးတော့သမင်းစားတယ်စားပြီးရင်တနေ့ကနေ၄နှစ်အထိတရားထိုင်အဲ့တော့တရားမထိုင်လို့ရှိရင်လည်းညဘက်မှာအလုပ်လုပ်ဖို့မလွယ်တော့ဘူးခဏကိုပို့ပြီးတော့ပြန်မနေတော့နေတယ်အသက်ကလည်းနည်းနည်းရလာပြီနော်ဆောင်ကြီးဖြစ်တယ်အဲ့တော့အဲ့တနေ့ရက်နေ့၄နေ့ကျင်းမှာဘာလုပ်မှမလုပ်ဘူးဒီလိုမှပြေးမကောင်းအေးစေးတရားထိုင်လေ၄နေ့ကျရင်အပြည့်ခံတဲ့အလုပ်ကိုဆက်လုပ်တယ်နော်အဲ့ဒီအလုပ်လုပ်နေတုန်းမှလည်းပဲဒိဋ္ဌိလေးထားပြီးတော့ဒီလုပ်တယ်တဲ့နော်အဲ့ဒီမှာသူနဲ့ရှင်နေနဲ့ဒီဖုန်းကြီးလည်းပြောသူကလည်းပြန်ပြောလို့ပြောကြည့်တယ်သမတအရေးကြီးတဲ့အချက်လေးတစ်ခုပါအဲ့ဒါဗာလဲဆိုအလုပ်လုပ်တော့မှသူတတိထားပဲလုပ်တယ်လူနာဝနေမြတ်တဲ့အခါစံတတ်တဲ့အခါပြောဆိုတဲ့အခါမှာတတိထားတတိထားပြီးလုပ်တယ်လူနာဝစိတ်ထိုးတဲ့အခါမှာလည်းစိတ်ကိုစွန့်လိုက်တဲ့အခါလူနာဝစိတ်ထိုးပြလိုက်တဲ့အခါဒါကိုအာရုံစိုက်ပြီးတတိလေးလုပ်လိမ့်မယ်အလစ်ကျင်များလာတဲ့အခါကျတော့ဟိုဒါ natural ဖြစ်လာတယ်နော်ဒီမှာအေးအေးချမ်းချမ်းလေးလုပ်သွားတယ်စိတ်ထိုးပြီးတော့တောက်စိတ်ပြရမှာလည်းပဲတောက်စိတ်ပြင်းနေပြီးတော့စိတ်လေးထုတ်ပြီးတော့ဒီစိတ်တည်းကိုဘယ်လိုလုပ်တော့ပါသိနေတခါလေတတိတလို့ဖြစ်လာတဲ့ခါကြာရင်တတိမကောင်းတဲ့ခါမှာမှားကုန်အထူးသဖြင့်ဆိုတော့စေဝကုသမှုလာပြောခံရဲလို့ဟာအတက်အချင်းနဲ့ပြီးတော့သူနော်ဂုံညာဓုအချင်းနဲ့ပဲအမတန်ကြီးတဲ့လူကြောက်ဖြစ်နေလို့ရှိရင်ဒီလူကိုကျင့်တ်အောင်ဒီလိုပြရတော့မှာငါလုပ်ပြရအောင်ဒီကျင့်တ်ပါမလားဆိုတော့စိုးရင်စိတ်ဖြစ်လာနော်ဒီစိုးရင်စိတ်ကဘယ်မှာရှိခံတယ်လဲသိနေဖြစ်လာရင်ဒီစိတ်ကဘာလို့လုပ်နေလဲကိုယ်ကိုယ်ယုံကြည်မှုနည်းသွားတယ်နော်အဲ့လိုယုံကြည်မှုနည်းပြီးတော့သိနေရှိနေတာကသူ့မှာ dignity ရှိနေပါ့မလားယုံကြည်မှုခံရမှုရှိနေတော့နော်ဆိုရင်လည်းကိုယ်ကိုယ်ယုံကြည်မှုမရှိဘူး dignity မရှိဘူးသူ့ကိုယ်ကိုယ်ယုံကြည်မှုယုံကြည်မှုခံရမှုခံခံမှုသူ့မှာမရှိဘူးနော်အဲ့သူ့ကိုယ်တိုင်ပြောရတဲ့ကောင်းတာတွေကအဲ့တော့သူ့ကိုယ်တိုင်တွန်းတဲ့တိတိကျကျစကားလုံးတစ်လုံးပြန်ပြောမယ်တတိတက်လွတ်နေတဲ့ခါမှာတဲ့အဲ့ဒီလိုကြည့်တဲ့လူရဲ့သူ့ရဲ့ကြည့်တဲ့လူကသူ့ကို overwhelm လုပ်သွားတယ်။ဒါသူသုံးတဲ့စကားလုံးနော်။ overwhelm O V E R W H E L M လို့ထည့်တယ်နော်။ overwhelm ဒါသူသုံးတဲ့စကားလုံးနော်။တတိရှိနေတဲ့ခါမှာတဲ့သူများကကို overwhelm လုပ်သွားလို့မရဘူး။ဒီအချက်ကိုသေးသေးချာချာလေးလေးနဲ့သဘောပေါက်တယ်။လူလူချင်းတွေ့ရတဲ့ခါမှာတက်ကိုကြောက်နှွားမိုးတဲ့သဘောကရှိကိုကသူ့ကိုလမ်းမိုးရင်လမ်းမိုးမယ်တို့မရင်သူကကိုယ်ကိုလမ်းမိုးမယ်နော်အဲ့တော့တတိတကယ်ကောင်းနေတဲ့ခါနော်ဒီလိုတတိညနေတဲ့အချိန်ကိုလက်ချင်းအားထုတ်ထားလို့တတိအမှန်တန်ကောင်းနေတဲ့ခါဘယ်သူမှကိုယ်ကို overwhelm လုပ်လို့မရဘူးသူစိတ်ကဒီနေအီးချမ်းပေါ့လေးနဲ့ခံခံသူကအဲ့အဲ့တစ်ဖက်ကလူကအသက်အချင်းကြီးတော်သူချင်းချင်းနဲ့ညာသူအချင်းကြီးတော်သူချင်းချင်းနဲ့ပစ္စည်းဥစ္စာအချင်းခါရဲဘီလီယံနဲ့ချင်းချင်းဒါနဲ့ကိုယ်ကို overwhelm လုပ်တော့လို့မရဘူး ဘယ်ဟာကောင်းလဲဘယ်ဟာကျက်လဲဒီနေ့ဒီရှိတာကောင်းတယ်နော်အေးဒီနေ့ဒီရှိရင်ဘယ်လိုနေရမလဲတတိမပြနေရမယ်နော်အဲ့တော့သူတို့တတိနေတာဟာကိုယ့်ရဲ့ natural ဖြစ်သွားရမယ်ဒါပင်ကိုဖြစ်သွားရမှာနော်အဲ့လောက်ကြည့်အောင်တွေ့သားမှာနော်ပေါ်တဏ္ဍာန်တော့မရဘူးနော်ဘယ်နေရာမှာနေလို့ဘယ်သူနဲ့တွေ့တွေ့အများရန်တတိရှိမယ်အများရန်ဒီနေ့ဒီရှိမယ်အဲ့တော့ကိုယ့်ကဒီနေ့ဒီရှိနေတယ်လို့သူ့ကိုမလေးစားတာမဟုတ်ဘူးနော်သူလည်းဒီနေ့ဒီရှိပါတယ်နော်သူလည်းသူ့ဒီနေ့နဲ့နေပါကိုယ်ကဒီဒီနဲ့ကိုဒီဒီဒီဒီနဲ့သူ့ကိုသွားမို့ဖို့ချိုးစားတာမဟုတ်ဘူးနော်အဲ့လိုလုပ်လို့မရဘူးအဲ့လိုမလုပ်တင်ဘူးတကယ်တတိရှိတဲ့သူကလည်းပဲအဲ့လိုမလုပ်တင်သူ့ကိုသွားမို့ဖို့ချိုးစားလိုက်တာနဲ့ကိုပဲကိုဒီမီဒီယာကြားတာနောက်တခါကြီးနေတယ်နော်အဲ့ဒါအမှန်တရားကြီးတယ်နော်သူများရဲ့ဒီမီဒီကိုတိခိုက်အောင်လုပ်ရင်ကိုဘာဒီမီဒီတိခိုက်သွားတယ်ဒါအမှန်တရားကြီးတယ်ဒါအမှန်တ sensitive ဖြစ်ဖို့လိုတယ်နော်ဒါလူကြီးလူငယ်ဘာသူဖြစ်တယ်နော်သူ့ကိုမလေးစားရင်ကိုမသိခဲ့ပါဘူး။အဲ့တော့တတိနဲ့အငြင်းစားနေတဲ့လူကအဲ့ဒါကိုသိတယ်။ငါစိတ်ထဲမှာတစ်ဖက်သားကိုမလေးစားတဲ့စိတ်ဖြစ်သွားပြီဆိုရင်ငါစိတ်မှာကြည်လင်မှုအေးချမ်းမှုတည်ကြည်မှုခံညာမှုလေးနဲ့မှုမရှိတော့ဘူး။နော်။အဲ့တော့သူများကိုသိခဲ့အောင်လုပ်ရင်ကိုမသိခဲ့တယ်။ကိုရဲ့စိတ်ရဲ့ quality ကပြတ်သွားတယ်။အဲ့တော့လူမှတန်ဖို့အရှိဆုံးကအဲ့စိတ်ရဲ့ quality ပဲ။ဒါကိုဘာလို့သိခဲ့တာလဲ။နော်။အဲ့တော့ကိုကသူ့ကိုကြောက်သွားရင်လည်းပဲကိုယ်စိတ် quality ကကျသွားတယ်နော်ကိုကသူ့ကိုနိုင်ရင်လည်းပဲကိုစိတ်ရဲ့ quality ကျသွားတာလေတခုမှမကောင်းဘူးအဲ့တော့သူ့ကိုလည်းလေးလေးစားစားဆက်ဆံမယ်ကိုကိုယ်ကိုလည်းလေးလေးစားစားပဲထားမယ်နော်အဲ့လိုထားခြင်းနဲ့ဆိုရင်တတိလေးနဲ့နေမှာဖြစ်တယ်နော်အဲ့တော့လူတွေကဤဤဖြစ်စေငယ်ဤဖြစ်စေကိုကလေးငယ်လေးကတနည်းရယ်နည်းနည်းရယ်လေးကဟိုးသွားတယ်အခုလိုတရားကြီးတွေဒီမှာထိုင်နေတဲ့တရားကြီးတွေဒီတရားကြီးတွေအသက်ဘယ်လောက်ရှိသွားလဲ90နှစ်နေနော်အဲနောက်ထပ်လည်းပဲကျန်ရမှာနေမဆို80 90ကျော်လည်းနေလို့ရပါသေးတယ်နော်ဘလောက်ပဲအသက်ကြီးသွားကြည့်တော့ဒီနေ့ဒီနဲ့နေသွားကြည့်ဒီဒီဒီခန့်ခန့်ညာညာပဲတင်ငယ်တဲ့စိတ်မဖြစ်စေဘူးငါအသက်ကြီးသွားပြီငါမရှာနိုင်တော့ဘူးငါမှတိကျဥစ္စာမရှိဘူးငါ့ကိုလူတွေမလေးစားဘူးလားအဲ့လိုမတူးသေးဘူးနော်ကိုယ့်အကိုတင်ငယ်ငယ်ခန့်ခန့်ညာညာနေစေအဲ့လိုနေကြလို့ရှိရင်ဘုံကျန်လဲသူ့အကိုလေးစားမှုဖြစ်လာတာပါပဲနော်ဒီလိုနေနေမှုဟာအမြဲတမ်းတတိနဲ့နေပါတော့ဒီလိုတည်းနဲ့နေရင်းကနေတစ်ခါတစ်ခါလေးပို့ပြီးတော့ယုတ်တရားအနန္တရားတွေရဲ့သဘောတဘာဝတွေနည်းနည်းဖြူနေပြီးတော့ဝိပဿနာဉာဏ်မဉာဏ်ပူဉာဏ်ဖြစ်အောင်ရသွားနိုင်တယ်နော်အဲ့တော့အရင်တုန်းကအဲ့ဒီအကြောင်းတွေကိုအများကြီးပြောထားခဲ့တော့အပြည့်အစုံကိုသိကြရင်တော့အရင်တုန်းကပြောခဲ့တာတွေကိုပါပြန်ပြီးတော့နားထောင်ကြည့်သိကြပါဒီနေ့တော့အချိန်ကလေးပဲရတော့တယ်ဒီကြောင့်ဒီလောက်နဲ့ပဲပြောပြရစီနော
်